Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2022ခုနှစ်ဩဂတ်လ30ရက်တနင်္လာနေ့ညအစီအစဉ်လေးကို American ပြည်အောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီ American တိုင်းရဲ့ Radio အတန်းွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါပူးတွဲတင်ဆက်ပေးနေပါတယ်။လိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနားဆင်လို့ရပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မအခင်ပြုထွေးပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဖက်တတင်းတွေကတော့ကိုစောဝင်းလိုက်နဲ့ကျွန်မနန်းလာလို့တင်ပြသွားမှာပါ။အာဖဂန်နစ္စတန်နိုင်ငံကဘူးလ်မြို့နိုင်ငံတကာလေဆိပ်ကိုတနင်္လာနေ့ကရော့ကက်ဒုံးတွေနဲ့တိုက်ခိုက်မှုတာတွေရှိခဲ့ပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေတော့အနောက်ရှံဖြစ်ဆက်လုပ်ကိုင်းနေတယ်လို့သမရအင်ဖြူရော့ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့နျူကလ িয়ার ဆက်ယုံပြန်လည်လက်ပတ်တဲ့လက္ခဏာတွေတွေ့ရတယ်လို့ IAEA ကပြောပါတယ်။အစ္စရေးကကွယ်ရေးဝန်ကြီးနဲ့ပါလက်စတိုင်းသမရတို့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေအပြင်ဒီနေ့ရန်ကုန်မှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲဆရာနာရှင်စန့်ကြီးဆန္ဒပြသူတို့ရှိခဲ့တယ်လို့အသေးစားပေါက်ကွဲမှုတွေလည်းနေရာတော်များများမှာဖြစ်ခဲ့ပါတယ်
။ရှင်ကမာကြီးမြို့နယ်ပေါ့ကမာကြီးမြို့နယ်ကျွန်တော်အင်းစိန်မြို့နယ်ဒီမှာတော့ရှော့ဒီမြောက်ကလာတို့မှာတော့ရှော့ပေါက်တာကျွန်တော်သတင်းကြားပါရပြဟုတ်ကဲ့ပေါက်ကွဲမှုကြီးကြားတယ်။ဒါဖြစ်စဉ်အသေးစိတ်ကတော့ကျွန်တော်တို့တိကျမသိဘူးပေါ့နော်အဓိကတော့ဒီခု
ကနောက်ဆုံးအခြေအနေကိုမကြခင်မှာတင်ပြပေးပါမယ်။နောက်ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့အတွက်ရှေ့နေပြီးကြိုးစားနေရတဲ့အခြေအနေနောက်ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခတဲ့စခန်းတွေမှာကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေတဲ့အကြောင်းနဲ့ရှမ်းပြည်မြောက်ပိုင်းမူဆယ်ဘက်မှာတိုက်ပွဲတွေပြန်ဖြစ်နေရတယ်ဆိုတာကိုလည်းတင်ပြပေးသွားပါဖြစ်ပါတယ်။အခုကတော့အရင်ဆုံးဒီနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုစောဝင်းလိုက်လို့ပြောပြပေးပါမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကကဘူးလ်မြို့ဟာမစ်ကာဇိုင်နိုင်ငံတကာလေဆိပ်ကိုတနင်္လာနေ့ကရော့ကက်ဒုံးတွေနဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပေမဲ့လေဆိပ်ကယ်ဆယ်ရေးလုပ်ငန်းတွေတော့အနောက်ရှံဖြစ်ဆက်လုပ်ကိုင်းနေတယ်လို့အမေရိကန်သမ္မတအင်ဖီရိုကပြောပါတယ်။ဟာမစ်ကာဇိုင်လေဆိပ်ကို ISIS စစ်သွေးကြအဖွဲ့ IS Khorasan အဖွဲ့ကချက်ပြီးတော့တိုက်ခိုက်လာနိုင်ခြင်းရှိနေတာကြောင့်တာဂိုဟန်တာတဲ့အနေနဲ့တနင်္လာနေ့ကလည်းအမေရိကန်စစ်တပ်ကအဝေးထိန် drone နဲ့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာအရတားတိုက်ဆုံမှုရှိတာကိုသိရှိထားတယ်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်လို့လည်းပြောပါတယ်။ဒါစင်နဲ့ချီတဲ့နိုင်ငံတွေကလည်းအာဖဂန်နစ္စတန်ကိုရောက်နေကြတဲ့သူတို့ပြည်သူတွေနဲ့အာဖဂန်မဟာမိတ်တွေကိုကဲထုတ်မယ်ဆိုတာကြေညာချက်တွေအတိအထပ်ပြီးတော့ထုတ်ထားကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းနောက်ဆုံးရအဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတ်မှတ်ထားတဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းမှာတော့မှအဲ့ဒီလူတွေလှိတ်စိတ်ကိုအနည်းငယ်ကင်းစွာသွားနိုင်ဖို့လမ်းဖွင့်ပေးမယ်လို့တာလီဘန်တို့ကအာမခံထားကြတယ်လို့လည်းပြောထားပါတယ်။ဒီအချိန်မှာပဲပြီးခဲ့တဲ့တစ်ပတ်ကကဘူးလေဆိပ်မှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်တိဆုံးခဲ့ကြတဲ့အမေရိကန်စစ်ဖက်တပ်ဖွဲ့ဝင်73ဦးရဲ့မိသားစုဝင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျီလ်ဘိုင်ဒန်တို့ကတိဆုံအားပေးစကားပြောခဲ့ပါတယ်။အဲ့ဒီဘုံးခွဲတိုက်ခိုက်မှုမှာအာဖဂန်လူမျိုး190ထက်မနည်းတိဆုံခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာကြုံခဲ့ရတဲ့အခြေအနေမျိုးအလင်းအမြန်တုံ့ပြန်ဆောင်ရွက်နိုင်အောင် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကြိုတင်ပြင်ဆင်ထားကြဖို့လိုအပ်ကြောင်း EU နိုင်ငံခြားမူဝါဒရေးရာဂျေကဲဂျိုးဆက်ဘော်ရဲကပြောကြားလိုက်ပါတယ်။အာဖဂန်ကလုံခြုံရေးအခြေအနေတွေဆိုးဝါးလာတာကြောင့်အမေရိကန်တပ်ဖွဲ့တွေအာဖဂန်ကိုအချိန်တိုတွင်းပို့လိုက်တာကိုကြည်ကျင်းအပြင် EU အနေနဲ့လည်းတူညီတဲ့ဘုံကာကွယ်ရေး policy ကိုချမှတ်ဆောင်ရွက်ဖို့လိုအပ်နေပြီဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းတနင်္လာနေ့ထုတ်အီတလီသတင်းစာIl Corriere della Sera နဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်း Mr. Borrell ကပြောပါတယ်အမေရိကန်ကတပ်ဖွဲ့တွေအလင်းမြန်ပို့လိုက်နိုင်ပေမဲ့ EU အနေနဲ့ကာဗူးလေဆိပ်အနီးဝန်းကျင်မှာလုံခြုံရေးတာဝန်ယူဖို့အတွက်တပ်ဖွဲ့အင်အား 6,000 ကိုပို့နိုင်ခြင်းမရှိတာကြောင့်ဒီအတွေ့အကြုံကနေ EU အနေနဲ့တင်ကားစာယူတင်ကြောင်းသူကပြောပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU အဖွဲ့အနေနဲ့ခဏဦးအလင်းမြန်ပို့နိုင်တဲ့တပ်သား 5,000 ရှိတာကြောင့်ဒီတပ်ဖွဲ့တွေကိုဆေးလွတ်နိုင်ရေးအလင်းမြန်လုံဆောင်ဖို့လိုအပ်ကြောင်းလည်း EU နိုင်ငံခြားမူဝါဒရေးအကြီးအကဲဂျိုးဆက်ဘော်ရဲကပြောပါတယ်။တိုင်းတစ်ပါးကဒီမိုကရေစီအစိုးရတွေအရေးပေါ်လိုအပ်တဲ့အခါကူညီပေးနိုင်ရေးအတွက်ရစ်တပ်နဲ့တိုက်လေရင်တွေအပါအဝင်အထူးတပ်ဖွဲ့ထားရှိရေးဂျာမနီနဲ့ပြင်သစ်အပါအဝင် EU အဖွဲ့ဝင်14နိုင်ငံကပြီးခဲ့တဲ့မေလမှာအဆိုပြုတင်သွင်းခဲ့ကြပါတယ်ခင်ဗျာ။
အစ္စရေးကကွယ်ရေးဝန်ကြီးနဲ့ပါလက်စတိုင်းသမ္မတတို့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တဟာနှစ်ပေါင်းများစွာအတွင်းအဆင်မြင်ကောင်းဆောင်တွေပထမဆုံးတွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။ပါလက်စတိုင်းသမ္မတမော်မွတ်အဘတ်စ်နဲ့အစ္စရေးကောင်းဆောင်တွေကြားဆက်ဆံရေးတွေလုံးဝနှိပါရပ်တော့မလို့ဖြစ်နေပေမဲ့ကောင်းဆောင်တို့တွေ့ဆုံခဲ့ကြတာကိုကြည့်ရင်ဆက်ဆံရေးလမ်းကြောင်းတွေပြောင်းလဲလာနိုင်ခြင်းရှိတဲ့သဘောလည်းဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဟောင်းဘင်ဂျမင်နေတန်ယာဟိုလက်ထက်မှာပါလက်စတိုင်းတို့အပေါ်တင်းမာတဲ့မူဝါဒတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတစ်လျှောက်လုံးနှစ်ဖက်ဆက်ဆံရေးတွေမပြေမလည်ဖြစ်နေခဲ့ပါတယ်။အမေရိကန်သမ္မတဟောင်းတုန်နဲ့ထရမ်ကလည်းအစ္စရေးဝန်ကြီးချုပ်ဟောင်း နေတန်ယာဟူရဲ့ပါလက်စတိုင်းဆရာတင်မာတဲ့မူဝါဒတွေကိုထောက်ခံခဲ့တယ်လို့အမေရိကန်တန်ယုံကလည်းတယ်အဗစ်မြို့ကနေဂျေရုဆလမ်မြို့စီပြောင်းဖွင့်ခဲ့ပါတယ်။အဲဒီနှစ်တည်းအတွင်းပါလက်စတိုင်းသမ္မတအဘတ်ကအမေရိကန်ပြည်ထောင်စုနဲ့ရောအစ္စရေးနဲ့ပါဆက်ဆံရေးတွေရပ်တန့်ထားခဲ့တာပါ။သမ္မတအဘတ်ဟာငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့စိတ်ချရတဲ့သူမဟုတ်ဘူးလို့ပူညီချုပ်ဟောင်းနေတန်ယာဟူကအကြင်ကြင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဝေဖန်တဲ့သူတွေကတော့ပူညီချုပ်ဟောင်းနေတန်ယာဟူအနေနဲ့ပါလက်စတိုင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုမလုပ်ချင်တဲ့အတွက်တမင်သက်သက်အကြောင်းပြတာလို့ရှုမြင်ပါတယ်။ Israel ဝန်ကြီးချုပ်တဲ့ Naftali Bennett နဲ့ American သမ္မတ Joe Biden တို့သမ္မတအင်ဒီရောမှာတွေ့ဆုံလိုက်ပြီးမကြာခင်ပါပဲ Israel နဲ့ Palestine ထိပ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးမှုပေါပေါက်လာတာပါ။ Israel တို့ထိန်းချုပ်ထားတဲ့ Gaza မြစ်အနောက်ဖက်ကန်ကသမလာမြို့မှာကောင်းဆောင်နေရောက်တို့တင်းငွေတွေကတွေ့ဆုံဆွေးနွေးကြကြောင်း Israel နိုင်စင်တင်းစား Harris မှာလည်းဖော်ပြထားပါတယ်
။ Nuclear လက်နဲ့ထုတ်လုပ်တဲ့ Plutonium နေထုတ်နေတယ်ဆိုတဲ့တန်တရားခံထားရတဲ့နျူကလ িয়ার ဆက်ရုံကိုမြောက်ကိုရီးယားကပြန်လည်ပတ်နေတယ်လို့ကုလသမဂ္ဂလူညွတ်ရေးကောင်ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအေဂျင်စီ IAEA ရဲ့နှစ်ပတ်လည်ဆင်ခါလာမှာဖော်ပြထားပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကိုတိုးချဲ့လှုပ်ဆောင်နေတယ်ဆိုတာမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့ပလူတိုနီယမ်နေထုတ်လုပ်နေတဲ့ဆိုတော့5မီဂါဝတ်နျူကလ িয়ার ဆက်ရုံပြန်လည်ပတ်နေတဲ့လက္ခဏာတွေကို2018ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ပြန်လည်တွေ့ရှိရခြင်းဖြစ်ကြောင်းဩဂုတ်လ29ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ IAEA ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ယုံပြောင်းနျူကလ িয়ার ဆက်ရုံပြန်လည်ပတ်နေတယ်ဆိုတဲ့ပုံပေါ်တဲ့အေးခံတဲ့ရေတွေထုတ်နေတယ်ဆိုတဲ့အရေးလက္ခဏာတွေအခုနှစ်ဇူလိုင်လအစောပိုင်းကနေကတွေ့နေရကြောင်း IAEA ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ IAEA ရဲ့စုံစမ်းစစ်ဆေးရေးမှုတွေကိုမြောက်ကိုရီးယားက2009ခုနှစ်မှာမောင်းထုတ်လိုက်ပြီးကတည်းကမြောက်ကိုရီးယားကနျူကလ িয়ার လုပ်ငန်းစဉ်တွေကို IAEA အနေနဲ့တွားရောက်စစ်ဆေးခွင့်မရှိတော့ပါဘူး။အဲ့ဒီလို IAEA ကိုယ်စားလှယ်တွေကိုမောင်းထုတ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးအစီအစဉ်တွေကိုပြန်လည်စတင်ခဲ့ပြီးပြစ်လို့ဆန်းသတ်မှုတွေလည်းပြစ်လို့လာခဲ့ပါတယ်။မြောက်ကိုရီးယားက2019ခုနှစ်မှာနျူကလ িয়ার လက်နက်ဆန်းသတ်ပြစ်လို့မှုတွေကိုနောက်ဆုံးအကြိမ်ပြစ်လို့ခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ31 kHz 9383ပိုင်းထိုမီတာ32 kHz 9303ပိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကိုဗစ်တရားလိုက်နဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံတော်ကကြီးခဲ့တဲ့24နှစ်အတွင်းတက်ခွဲနမူနာပေါင်း 42,469 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူ 3,583 ယောက်ရှိပြီးတော့သေဆုံးသူက104ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ည8နာရီမှာသတင်းထုတ်ပြန်ပါတယ်။ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးတော့ကတရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့ခန့်မှန်းကြပါတယ်။ကာယရောဂါကာကွယ်ထိန်းချုပ်ရေးအဖြစ်နိုင်ငံတော်ကာကွယ်ဆေးတွေတန်းတူညီမျှထိုးဝေမယ်လို့စစ်ကောင်စီကတော့လက်တော်ပြောဆိုထားသလိုကာကွယ်ဆေးထုတ်အစီအစဉ်ကိုအချိန်မြင့်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွက်တရုတ်နိုင်ငံကကိုဗစ်ကာကွယ်ဆေးနှစ်တန်းစနစ်နေ့ကပဲရောက်ရှိပါတယ်။နှစ်ကြိမ်ထိုးရတဲ့ Sinopharm ကာကွယ်ဆေးဟာအခုတစ်ခေါက်နဲ့ဆိုရင်9တန်းခွဲကျော်ပို့ပေးပြီဖြစ်တယ်လို့တရုတ်တန်ယုံလူမှုကွန်ရက်ဆာမျက်နှာမှာပြောထားပါတယ်။ရောဂါကူးစက်မှုထိန်းချုပ်ဖို့ရောဂါကူးစက်မှုထိန်းချုပ်နိုင်ရဲ့အတွက်ဆိုပြီးတော့ရုံးတွေလုပ်ငန်းတွေနဲ့ကျောင်းတွေကိုလည်းဩဂုတ်လကုန်ထိပိတ်ထားဖို့အရင်ကကြေညာထားတာကိုအခုစက်တင်ဘာလကုန်ထိထပ်ပြီးတော့တက်တန်းတိုးလိုက်ပါတယ်။မြန်မာနိုင်ငံတော်ကမြို့နယ်ပေါင်း120ဝန်းကျင်မှာမလို့အပ်ပဲအပြင်သွားလာတာကိုလည်းမလုပ်ဖို့ Stay at home အမိန့်ထုတ်ပြန်ထားပါတယ်။
အမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူအခုနှစ်ကုန်ပိုင်းမှာတသန်းအထိရှိနေကြောင်းအမေရိကန်ကူးစက်ရောဂါကြွမ်းကျင်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီက CNN ရုပ်သံတင်ဒင်းဌာနကိုတင်းကြပ်လို့နေမှာပြောကြားလိုက်ပြီးအဲ့လိုဖြစ်လာမယ်ဆိုတာကိုကြိုတင်ခန့်မှန်းလို့ရနိုင်တယ်လို့ပဲဒါဟာကြိုတင်ကာကွယ်လို့ရနိုင်တဲ့အခြေအနေဖြစ်ကြောင်းပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဆိုးဆုံးဖြစ်လာနိုင်ခြေရှိတဲ့အခြေအနေကိုရှောင်ရှားဖို့အတွက်တနငွေကြေးရှိပြီမဲ့လေလူတန်း80လောက်ကကာကွယ်ဆေးထိုးဖို့ပြက်ကွက်နေကြတော့မယ်လို့ဒေါက်တာဖောက်ချီကပြောပါတယ်။တကယ်လို့အဲ့ဒီကာကွယ်ဆေးမထိုးရသေးတဲ့လူတန်းပေါင်း80ကိုဆေးထိုးပေးလိုက်နိုင်ရင်အခြေအနေတွေကိုထိရောက်မြန်ဆန်စွာပြောင်းလဲပြစ်နိုင်မှာဖြစ်ကြောင်းလူတွေအနေနဲ့အခက်အခဲကကျော်လွှားနိုင်ဖို့နိုင်ငံရေးအတွေ့အခေါ်တွေကိုထက်တွက်မနေဘဲကာကွယ်ဆေးထိုးတာတစ်ခုကိုပါအာယုံဆိုင်လှုပ်ဆောင်နေကြောင်းလဲဒေါက်တာဖောက်ချီကပြောပါတယ်။ဒီတော့တွင်အမေရိကန်ပြည်ထောင်စုအတွင်း COVID-19 နဲ့နေ့စဉ်ကူးစက်မှုနှုန်းဟာတစ်နေ့ကိုတသိန်းအထိရှိနေပြီးဖြစ်ကြောင်းသတင်းရောက်ဆိုင်သတင်းစာကပြုစုထားတဲ့စစ်တမ်းတစ်ခုမှာဖော်ပြပါဗါဒါဟာပြီးခဲ့တဲ့ဆောင်းရာသီကာလ ကိုဗစ်ကာဝယ်ဆေးမပေါ်သေးခင်အချိန်ကရရှိခဲ့တဲ့ရောဂါပိုးကူးစက်မှုအများဆုံးအခြေအနေနဲ့တူညီနေတာလည်းဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကပြုစုထားတဲ့စစ်တမ်းတွေအရဒီကနေ့တနင်္လာနေ့အစောပိုင်းအထိတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကိုဗစ်ကူးစက်သူ216တန်းခွဲရှိလာနေပြီးသေဆုံးသူကတော့4တန်းခွဲရှိသွားပြီဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျ။
အင်ဒိုနီးရှားနိုင်ငံချီကရာမြို့မှာယောဂါကူးစက်မှုကြားဆင်းလာတာကြောင့်တနစ်ကြော်ကြားပိတ်ထားတဲ့စာသင်ကျောင်းတွေဒီကနေ့ပြန်ဖွင့်ပါတယ်။အင်ဒိုနီးရှားမှာပိုကူတူ၄သန်းကျော်နဲ့သေဆုံးသူက33,000ကျော်ရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့24နိုင်အတွင်းပိုကူတူ22,000ကျော်ထိစံချိန်တင်အများဆုံးရောက်လာပြီးလက်ရှိမှာပိုကူတူစုစုပေါင်းက2သန်းနီးပါးရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နိုင်အတွင်းပိုကူတူ42,000ကျော်ထိရှိပါတယ်။အိန္ဒိယတောင်ပိုင်းကရလာပြည်နယ်မှာကောက်ရိပ်သိမ်းပေါ်တော့ကျင်းပခဲ့တဲ့နောက်ပြီးခဲ့တဲ့စနေနေ့မှာနောက်ထပ်ပိုကူတူ300,000ကျော်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းလောက်ထိဖြစ်လာတာပါမြို့ပီစပြောင်းဒယ်တာပိုကူးစက်မှုပြန့်နှံ့လာတဲ့ပြီးခဲ့တဲ့ဧပြီလကစပြီးတော့အိန္ဒိယမှာကိုဗစ်ဒုတိယလိုင်းနဲ့အပြင်းထန်ရင်ဆိုင်ခဲ့ရတဲ့အတွက်ချမှတ်ထားတဲ့ကန့်သတ်ချက်တချို့ကိုလည်းမနေ့ကပဲဖြေလျှော့ပေးခဲ့ပါတယ်တခါအော်စတြေးလျနိုင်ငံကလူဦးရေထူထပ်ဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာပိုကူးစက်မှုမြင့်တက်နေတဲ့အတွက်အော်တိုဘားလာလောက်ကျရင်အရေးပေါ်လူနာဌာနမှာလူနာတွေအများဆုံးရောက်လာနိုင်တယ်လို့တာဝန်ရှိသူတွေခန့်မှန်းထားပါတယ်။တရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်ရွှေလီမြို့မှာတော့ပိုကူးစက်မှုတိုးလာတာကြောင့်ဒေသခံထောင်နဲ့ချီကိုအာဏာပိုင်တွေကနေရာရွှေ့ပြောင်းပေးနေပါတယ်
။ American ပြည်တော်စု Illinois ပြည်လူးဇီယားနာပြည်နယ် New Orleans မြို့ကိုတနင်္ဂနွေနေ့နောက်ပိုင်းကပြင်းအားအဆင့်၄နဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းအိုက်ဒါဟာဒီနေ့ကနေအစောပိုင်းမှာအပူပိုင်းဒေသမုန်တိုင်းငယ်ဖြစ်အပြော့ပြောင်းလဲသွားပြီဖြစ်ပါတယ်။မုန်တိုင်းအိုက်ဒါကြောင့်လူးဝီဇီယားနားပြည်နယ်အရှေ့တောင်ပိုင်းနဲ့မစ္စဆီပီပြည်နယ်တောင်ပိုင်းဒေသတွေမှာလေမြင့်မုန်တိုင်းတက်ခတ်ခဲ့တာနဲ့မြစ်ရေရှာနာအပြင်မုန်တိုင်းနဲ့ပါလာတဲ့မိုးကြောင့်ရေကြီးမှုတွေဖြစ်ပေါ်ခဲ့တယ်လို့အမေရိကန်အမျိုးသားမုန်တိုင်းဌာနကပြောပါတယ်။ New Orleans တမျိုးလုံးကိုလျက်စင်ပြီးဖြန့်ဖြူးပေးနေတဲ့ Entergy ကုမ္ပဏီကတော့အပြည့်လုံးနဲ့အိုက်ဒါမုန်တိုင်းကြောင့်အဓိကလျှက်စစ်လိုင်း၈ခုစလုံးပျက်စီးသွားပြီးတနင်္လာနေ့ညအထိလျှက်စင်ပြီးပြန်ရအောင်လုပ်ပိတ်နိုင်မယ့်အခြေအနေမရှိပေမဲ့လျှက်စင်ပြီးအမြန်ဆုံးပြန်ရအောင်ကြိုးစားဆောင်ရွက်နေကြောင်းပြောပါတယ်။မုန်တိုင်းအိုက်ဒါဟာလူးဝီဇီယားနားပြည်နယ်တမိုင်းမှာအပြည့်စုံမုန်တိုင်းတစ်ခုဖြစ်နေဝင်ရောက်တိုက်ခတ်ခဲ့တာပါ။2005ခုနှစ်ဩဂုတ်လ29ရက်လွန်ခဲ့တဲ့16နှစ်တိတိအချိန်တုန်းကလည်း New Orleans မြို့ကိုပဲပြင်းအားအဆင့်သုံးရှိတဲ့မုန်တိုင်း Katrina ကတပုံစံနဲ့ဝင်ရောက်တက်ခတ်ခဲ့ပူပါတယ်မွန်နိုင်းကက်ထရီနာကြောင့်ဆယ်ရီကျိုးပြီးနယူးအော်လင်းစ်တမျိုးလုံးကိုရေလွှမ်းသွားခဲ့တာကြောင့်လူပေါင်းအနည်းဆုံး1,800လောက်သေဆုံးခဲ့ပါတယ်အဲ့ဒီအချိန်ကစလို့မြို့ရဲ့ဆယ်စနစ်ကိုပုံမကောင်းမွန်အောင်ပြန်လဲတိဆောက်ခဲ့ကြတာကြောင့်အခုတက်ခတ်တဲ့မုန်တိုင်းအိုက်ဒါဟာအဲ့ဒီတုန်းကလောက်ဆိုးရတဲ့အကျိုးသက်ရောက်မှုတွေမရှိနိုင်ဘူးလို့ပညာရှင်တွေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
ဩဂတ်စ်လ30ရက်တနင်္လာနေ့ညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတလဲတင်ပြပေးသွားပါမယ်။ဒွန်ဆန်းစုကြည်နယ်တွေ့ခွင့်ရဖို့အတွက်ရှေ့နေရီကြိုးစားနေရတဲ့အခြေအနေ၊နောက်ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေတဲ့အကြောင်းတွေကိုမတင်ပြခင်မှာတော့ဒီကနေ့ဒီအသေးစားပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့တဲ့ရန်ကုန်ဘက်ကအခြေအနေကိုပြောပြပေးပါမယ်။ရန်ကုန်မြို့ကနေရာ9ခုထက်မနည်းမှာဒီကနေ့ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကမာရွတ်အင်းစိန်စမ်းကြောင်းစတဲ့မြို့နယ်တွေမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတွေကိုတင်းကျပ်ပြီးအစစ်ဆေးတွေပိုးပြီးတော့လှုပ်လာနေပါတယ်။ဒီကြားထဲကပဲစစ်အုပ်ချုပ်မှုကိုဆန့်ကျင်တဲ့ဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်လို့တော့ရန်ကုန်ကလာတဲ့သတင်းကိုကျွန်မခင်ဗျူထွေးကပဲဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဒီကနေ့မနက်9နာရီဝန်းကျင်လောက်ကစပြီးရန်ကုန်မြို့ကနေရာတချို့မှာဘုံပေါက်ကွဲတာတွေဖြစ်ခဲ့ပါတယ်။ကမာရွတ်မြို့နယ်ကလှဲဒန်းစင်တာအနီးမှာမနက်စောစောပိုင်းကစပြီးတော့အသေးစားပောက်ကွဲမှုတွေဖြစ်ခဲ့တာပါ။ကြအပြင်အင်းစိန်မြို့နယ်ကBOC မှတ်တာအနီးပောက်တော့ဝမီးပွိုက်ဂျပန်လန်းနဲ့အင်းစိန်ဘူဒါနာစတဲ့နေရာလေးခုမှာလည်းဘုံတွေကွဲခဲ့ပါတယ်။အခုလိုကမာရွတ်နဲ့အင်းစိန်မြို့နယ်တွေမှာပောက်ကွဲခဲ့တဲ့အချိန်ဝန်းကျင်လောက်မှာပဲတောက်ကလာပါနဲ့မြောက်ကလာပါမြို့နယ်တွေမှာလည်းဘုံပောက်ကွဲတာတွေရှိခဲ့ပါတယ်။စမ်းချောင်းမြို့နယ်ထဲမှာလည်းညနေ3နာရီဝန်းကျင်လောက်ကဂွာစီနာမှာပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့တော့ပောက်ကွဲခဲ့တဲ့မြို့နယ်တစ်ခုမှာနေသူတူကအခုလိုပြောပြပါဗျ
။ဒီကမာရွတ်မြို့နယ်ပေါ့ကမာရွတ်မြို့နယ်ကျွန်တော်အင်းစိန်မြို့နယ်ဒီမှာတော့ဆောက်ဒီမြောက်ကလာတို့မှာတော့ဆောက်ပောက်တာကျွန်တော်တို့တင်ချပါရဲ့ဗျ။ဟုတ်ကဲ့ပောက်ကွဲမှုကြီးကြားတယ်။ဒါဖြစ်စဉ်အသေးစိတ်ကိုတော့ကျွန်တော်တို့တိချမသိဘူးပေါ့နော်။အဓိကတော့သူတို့အနေနဲ့ဒီလမ်းလုံလမ်းကွာကြီးရခိုင်ဖခိုင်ရှိတဲ့ဝင်းကျင်ဒီမှာပဲဒီပောက်ကွဲမှုကြီးတော့ဆောက်ဖြစ်နေတာဖြစ်ပါရဲ့ဗျ။ဟုတ်ဒီလူတွေကတော့ထိခိုက်မှုမရှိပါဘူးခင်ဗျ။ဟုတ်ကဲ့အာဒီကိုရေးစကိုရေးချိန်ချိန်လာမရှိလာတော့ဒါကတော့ကျွန်တော်တို့ပြန်ပြီးတော့ဟိုစောင့်ကြည့်နေရသေးပါဗျာ
အခုလိုရန်ကုန်မြို့မှာပောက်ကွဲမှုတွေတရက်တည်းဆက်တိုက်ဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးမင်းမြတ်မှုတွေပိုးပြီးတော့လုပ်နေတယ်လို့မြို့ကန်တွေကပြောပြကြပါတယ်။ဒီလိုလုံခြုံရေးတင်းကျပ်နေတဲ့ကြားကပဲစစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြပွဲတချို့လည်းရှိခဲ့ပါတယ်။စစ်ဆေးမင်းမြတ်မှုတွေတိတိတသာပုံများတဲ့အခြေအနေကိုတော့ဆန္ဒပြခဲ့ကြသူတွေကတူက VVA ကိုပြောပြပါတယ
်။စီရန်ကုန်ပေါ့နော်ဒီကျွန်တော်တို့ကစနေပြီးတော့ဒီမိုကရေစီဘက်ကနေရည်တည်ပြီးပါအာဏာရှင်ဘက်ကပြည့်တည်ပြီးပါနဲ့ဆိုရက်ဒီဆောင်မှုတွေကတော့ကဲပြီးတော့ထွက်ပါတယ်ဗျာ။အင်အားကားလို့ကျွန်တော်တို့20 25ဝန်းကျင်ပါပါတယ်။အစီတွေကိုကျွန်တော်တရားကြီးမှာပို့ပြီးတော့စစ်ဆေးတယ်ပေါ့နော်။တရားပေါင်းမှုတရားတွေအဲ့လိုမျိုးဝေစင်းတာတခြားနေရာမျိုးတွေမှာစစ်ဆေးနေပါတယ်ဗျာ။ဟုတ်ကဲ့ဟုတ်။ဟိုအတိအကျကတော့ကျွန်တော်တို့ဒီကမာကြီးတရားပေါ့နော်။တာဂီတကမာကြီးတရားအနည်းဝန်းကျင်ပြီးတော့ဝေစင်းတာလမ်းတူနာလမ်းဆောင်ပတ်ပြီးတော့နန်းတော်လမ်းဟန်တာရီလမ်းပခုလမ်းပကျင်းတော်ရင်းစိတ်ဒီရင်းစိတ်နဲ့တို့တမိုင်းလမ်းဆောင်အနည်းကြီး PPI မှတ်တိုင်အနည်းပေါ်မှာအဲ့နေရာတွေကိုအဲလုစစ်ပါလေပြီးအောင်တရားတရားအတက်အစင်းနေအဓိကတော့အင်းစိန်နဲ့လိုင်းသားရအောင်ဒီဘက်နှစ်ခုဘက်ဒီပေါင်းမှုတရားတွေကိုသူတို့ပူစစ်ပါလေဗျဟုတ်ကဲ့ဒီမျိုးအစစ်စစ်တွေများတယ်အခန်းကြီးတွေများတယ်ကြားရတာပဲကျွန်တော်တို့တပိတ်တွေကိုရအောင်ထွက်နေပါတယ်နောက်လက်ထွက်သွားမှာဖြစ်ပါတယ်ခင်ဗျာ
မန္တလေးမြို့မှာလည်းလုံခြုံရေးတင်းကျပ်နေတဲ့ဂျာကပဲဆရာနာရှင်စန့်ကြီးဆနပြပွဲတွေဒီကနေ့ရှိခဲ့ပါတယ်ဆနပြပွဲတွေနဲ့ပတ်သက်လို့မန္တလေးတပိတ်အင်အားစုဦးဆောင်သူတို့ဖြစ်တဲ့ကိုသူရအောင်ကအခုလိုပြောပါတယ်
ဒီနေ့ကတိုင်းသားတွေနဲ့တူရက်တည်တယ်ဆိုတဲ့အကြောင်းရယ်ကျွန်တော်အားလုံးအတူတူရှေ့ဆက်ပြီးတော့သွားမယ်ဆိုတဲ့အကြောင်းဟိုလုံးနဲ့ကျွန်တော်တိုင်းသားပေါင်းတဲ့ဗိစ်အကြောင်းလေးထွက်ပြလိုက်။ဟိုလုံးလုံးရဲ့ခြေရန်ခိုင်းလို့ပါပဲသူတို့ရဲ့အများရန်စကားတွေရကားတွေနဲ့အများရန်ပတ်နေရပေါ့။အဲသူတို့ရဲ့ထုံးစံတွေအတိုင်းပဲပတ်နေရကြတယ်ကျွန်တော်ကလည်းချိန်ငင်းကြည့်ပြီးတော့လုံးယူပါပါခင်ဗျ။
မန္တလေးမြို့မဟာအောင်မြင်မြို့နယ်ကစံခိုင်ရေးပါတီရုံးမှာတနင်္ဂနွေနေ့ညနေကလက်လုပ်ပုံတစ်လုံးပေါက်ကွဲခဲ့ပါတယ်။အဲဒီနောက်ည7:00နာရီဝန်းကျင်လောက်မှာမြို့နယ် NLD ပါတီရုံးဝင်ရောက်ဖျက်ဆီးခံခဲ့ရပါတယ်။စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာ9လလောက်ကြာလာတဲ့အချိန်မှာအသေးစားပေါက်ကွဲမှုတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာလက်နက်ကင်တော်လှန်ဖို့ကြိုးစားတာတွေရှိနေတာပါ။အာဏာသိမ်းအုပ်ချုပ်နေတာကိုလက်မခံကြောင်းပြသတဲ့ဆန္ဒပြပွဲတွေလည်းမြန်မာနိုင်ငံနေရာဒေသတချို့မှာဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။ကလေး၊မကွေး၊လက်ပတောင်၊ရွှေဘိုစတဲ့မြို့တွေမှာလည်းဒီကနေ့ဆန္ဒပြခဲ့ကြပါတယ်။အာနာသိမ့်ပြီးဂါဇာအချိန်တွေတုန်းကလောက်ဆန္ဒပြဝဲတွေအရှိန်မကောင်းတော့ပေမဲ့လည်းဆန္ဒပြသူတွေကတော့ရတဲ့အင်အားနဲ့လုံခြုံရေးအခြေအနေပေါ်မှာမူတည်ပြီးတော့ပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြတာဖြစ်ပါတယ်ရှင်။
ဒီကနေ့နေရာတချို့မှာအသေးစားပောက်ကွဲမှုတွေဖြစ်ခဲ့တဲ့ရန်ကုန်ဘက်ကနောက်ဆုံးအခြေအနေကိုတင်ပြပေးခဲ့တာပါရှင်။ရခိုင်မှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာကာကွယ်ဆေးစတင်ထိုးပစ်နေတဲ့အကြောင်းကိုလည်းမကြခင်မှာတင်ပြပေးပါမယ်။အခုကတော့ဒီဒေါ်ဆန်းစုကြည်ကိုတွေ့ခွင့်ရဖို့အတွက်ရှေ့နေတွေကြိုးစားနေတဲ့အကြောင်းဆက်သွယ်မေးမြန်းထားတာကိုပြောပြပေးပါမယ်။နေပြည်တော်မှာဖမ်းဆီးတရားစွဲဆိုခံရတဲ့ဒေါ်ဆန်းစုကြည်နဲ့အမှုကိစ္စတွေတိုင်ပင်နိုင်ရေးတွေ့ဆုံခွင့်ရနိုင်ဖို့သူ့ရဲ့ရှေ့နေအဖွဲ့ကသက်ဆိုင်ရာကိုတောင်းဆိုထားပါတယ်။ကိုဗစ်ထိန်းချုပ်ရေးကန့်သက်ချက်တွေကြောင့်ရုံးထုတ်အမှုစစ်ဆေးတာတွေရပ်ထားတဲ့အတွက်ရှေ့နေအဖွဲ့အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရတာတလခွဲကျော်ရှိသွားပါပြီ။လောလောဆယ်ဒေါအောင်ဆန်းစုကြည်အခြေအနေနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေတွေဘာမှမသိနိုင်တဲ့အခြေအနေဖြစ်နေတယ်ဆိုတာကိုတော့ရန်ကုန်ရုံးကလာတဲ့သတင်းကိုမတ်စုမုံကပြောပြပေးပါမယ်ရှင်။
ဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုသူ့အပေါ်တရားစွဲထားတဲ့အမှုကိစ္စတွေတိုင်ပင်နိုင်မှုတွဲဆောင်ခွင့်ပေးပါလို့ဩဂုတ်လ29ရက်နေ့ကဇဘူတီတီရဲတပ်ဖွဲ့စီမှတင်ပြထားကြောင်းဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့က VOA မြန်မာပိုင်းကိုပြောပါတယ်။အခုချိန်ထိတော့တွဲခွင့်မရသေးဘူးလို့လည်းရှေ့နေအဖွဲ့ရဲ့ခေါင်းဆောင်ဦးခင်မောင်ဇော်က VOA ကိုအခုလိုပြောပြပါတယ်
။မင်းညာကြော်ရင်းနဲ့ဆက်ပေါ်ပေးနေကြဟောပင်လည်းရေအဲ့ဒါဖြစ်သွားတတ်ပြီစိတ်ငြိမ်ကြတဲ့ရဲ့ရာရှိတဲ့ဆက်ပေါ်ပြီးလားဒါဇဘူတီတီမျိုးနဲ့ရဲတပ်ဖွဲ့ကဥစီဥစီတို့သာသာပြီးတင်ပါရင်ကျွန်တော်ဟာလည်းပို့တွေ့ပြီးဒီအချက်ကိုတင်ပြပါမယ်လို့ပြောပါရင်ဒီအချက်ကိုတင်ပြပြီးတော့မှအေးစားဖို့ဆက်လုပ်ပြရမယ်လို့ပြောပါမယ်။ဒီမှာကျွန်တော်အမှုအနေနဲ့ဒီကနေ့လို့အားလို့ကျွန်တော်အခုရင်းနဲ့ကြည့်လို့တောင်းလာပြီ။တွေ့ရတယ်ဆိုရင်သိကြမယ်ပြီမှာပါဗျာ။
လက်တလုံးမှာတော့ကိုဗစ်ကံရောဂါထိန်းချုပ်နိုင်ရေးရုံးတွေကိုပိတ်ထားတာကြောင့်အမှုရုံးချင်းတွေရပ်ထားရပါတယ်။ရှေ့နေအဖွဲ့အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရတာတလာခွဲကျော်နေပါပြီ။ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကိုလည်းအသေးစိတ်မသိရပဲဖြစ်နေတာပါ။အရင်တုန်းကတော့တနင်္လာအင်္ဂါနေ့တိုင်းမှာနေပြည်တော်မှာဒေါအောင်ဆန်းစုကြည်ကိုလူကိုယ်တိုင်ရုံးထုတ်စစ်ဆေးတဲ့အမှုတွေကိုလာမယ့်စက်တင်ဘာလ6ရက်နဲ့9ရက်တွေမှာပြန်လည်ကြားနာဖို့စစ်အုပ်ချုပ်ရေးကောင်စီဘက်ကရုံးချင်းပေးထားပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့နေပြည်တော်အမှုတွေကရာဇသက်ကြီး ဥပဒေပုံမှန်905ခါခွေအတွက်ကြားနာမှုအတွင်မှာတော့ရှေ့နေတဲ့ဘက်ကပြန်လည်မေးခွန်းမေးခွန်းတချို့ကန့်သက်ခံရတဲ့အပေါ်မှာဒေါက်ဆန်းစုကြည်တို့ဘက်ကအထက်ရုံးကိုတက်ဖို့ပြင်ဆင်ထားတယ်ရှိခဲ့ပါတယ်။ဒါပေမဲ့ကိုဗစ်ထိန်းချုပ်နိုင်မှုဆိုပြီးပိတ်တဲ့ရုံးပိတ်ရက်တွေကြောင့်အထက်ရုံးတင်ရမယ့်သတ်မှတ်အချိန်ကျော်လွန်တာတွေရှိတာမို့အထက်ရုံးတင်ခွင့်ပယ်ပြတ်ခဲ့တယ်လို့ရှေ့နေဖြစ်သူဥက္ကမောင်စောကပြောပါတယ်။
ထိုင်ရင်ဒီမိုကိတာကတော့တခုရှိတယ်ရတော့အဲ့လိုကလည်းကာလာတိကနဲ့ပြောလို့ရှိနေကြံပြေဝင်လိုက်တယ်ဆိုတာပေါ့ဗျာ905ခါခွေမှာမိကုန်းမိရာရတယ်အဲ့ဒီမိကုန်းကိုရုံးကနေမူလာရုံးကကျမခံလို့အဲ့တော့ခရရုံးတက်ထားတာခရရုံးကလည်းအောက်ရုံးတိုင်းတည်ထားတယ်အဲ့တော့တိုင်းလွတ်တော်ကိုတည့်ရမယ်ဆိုရာအချိန်မျိုးကာလာတိကနဲ့ကြော်ပါကြီးရတယ်မိကုန်းကတော့အဲ့ဒီကိစ္စလည်းချက်တင်လို့မရဘူးပေါ့ဟုတ်ကဲ့ကျွန်တော်တို့စဉ်းစားရတာတဲ့အရေးတော့မကြည့်ရတဲ့ကိစ္စကိုရေးကြည့်တဲ့ကိစ္စတွေကတော့သိစရာမရှိဘူ
းဒေါအောင်ဆန်းစုကြည်ပေါ်အကြမ်းလိုက်စားမှုနဲ့တရားစွဲထားတာအတွက်အမှုလိုက်နိုင်မှုခွင့်ပြုချက်ပါဝါလည်းမရသေးဘူးလို့ချက်နေတွေကပြောပါတယ်မန္တလေးတိုင်းတရားလွှတ်တော်မှာအမှုဖွင့်ထားတဲ့အကြမ်းလိုက်စားမှု၄မှုကနဦးကလေးကရင်ဆိုင်နေရတဲ့ပို့ကုံတွင်းကုံဥပဒေပုံမှ၈ဆက်သွယ်ရေးဥပဒေပုံမှ69ရာဇသကြီးဥပဒေပုံမှ905ခါခွေတဘာဝဘေးရနေရဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုပုံမှ31ခငယ်နောက်ထပ်တဘာဝဘေးရနေရဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25တို့စတဲ့အမှုတွေကိုဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတာဖြစ်ပါတယ်ရှင
်ဒါတော့နေပြည်တော်မှာတရားစွဲဆိုခံထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ရှင်းနေအဖွဲ့တွေ့ခွင့်မရတာတလခွဲကျော်လောက်ရှိနေပြီဆိုတော့ရန်ကုန်ကပေးပို့တဲ့သတင်းမဆူမွန်တင်ပြပေးခဲ့တာပါအခုတော့ဒီရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးစပြီးထိုးပေးနေတဲ့အကြောင်းပြောပြပါမယ်။ရခိုင်ပြည်နယ်မှာမွတ်စလင်ဒုက္ခသည်စခန်းတွေကလူ2000ကျော်ကိုကိုဗစ်ကာကွယ်ဆေးထိုးပေးနေပြီလို့ပြည်နယ်အုပ်ချုပ်ရေးကောင်စီပြောခွင့်ရက VUE ကိုပြောပါရယ်။ဩဂတ်စ်လ28ရက်နေ့ကစလို့မွတ်စလင်ဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတာပါ။တချို့ဒုက္ခသည်စခန်းတွေမှာတော့ဆေးထိုးပြီးသွားပါပြီ။တရုတ်နိုင်ငံထုတ်ဆီနိုဖန်ကိုဗစ်ကာကွယ်ဆေးတွေကိုအသက်45နှစ်နဲ့အထက်အထောက်အထားပြနိုင်တဲ့သူတွေကိုချိုးပေးနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမမျှသတင်းအောင်ပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်မှာအောက်တိုဘာ28ရက်နေ့ကစလို့မွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးစပြီးတော့ချိုးပေးနေတယ်လို့ဒုက္ခသည်တွေကပြောပါရယ်။လူဦးရေ3000လောက်ရှိတဲ့စစ်တွေမျိုးကတက်ကြွပြင်မွတ်စလင်ဒုက္ခသည်စခန်းကအသက်45နှစ်အထက်ရှိသူလူ150လောက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးပြီလို့စခန်းတာဝန်ခံဦးမောင်လေးက VUE ကိုပြောပါတယ
်။ထိုးပေးနေတာမှကျွန်တော်တက်ကြွမြန်မာနှစ်ဆနဲ့ရှင်းနှစ်ဆကုနေရထိုးပေးလိုက်တာမှကျွန်တော်ဒုက္ခသည်ကမှထိုးပေးနေတာဒေသခံတွေမပါဘူးမှာကျွန်တော်ဒုက္ခသည်စခန်းတက်ကြွတယ်မှာဆီမှာဟုတ်ဆိုလူဦးရေကိုကျွန်တော်မှာ3000ကျော်လောက်ရှိနေမှာအိမ်မှာလူဦးရေအမမျိုးသားမျိုးသားမျိုးသမီးတော့150ကျော်လောက်ထုတ်ပေးလိုက်ရမှာဟိုမဲ့ပုံတင်ပြရတယ်တကူစရံပြရတယ်ဒုက္ခသည်စကားမှဆိုမှစာဦးထဲမှာပါတယ်အပေါ်အမအသားဘလောက်လဲမျိုးသားအသား45နဲ့ကျော်မယ်အထောက်အထားပြမှထုတ်ပေးတာအထောက်အထားမပြရင်မှဟိုသူ့မပေးဘူးမှာ
တရုတ်နိုင်ငံထုတ်ဆီနိုဖမ်ကိုဗစ်ကာကွယ်ဆေးပထမတစ်ကြိမ်ထိုးပေးတဲ့သူတွေကိုစက်တင်ဘာ26ရက်နေ့မှာဒုတိယတစ်ကြိမ်ထိုးပေးသွားမယ်လို့လည်းပြောပါရယ်။ရခိုင်ပြည်နယ်ကပြည်ရင်းဒုက္ခသည် ITP စခန်းတွေမှာမွတ်စလင်ဒုက္ခသည်စုစုပေါင်း2သိန်းကျော်လောက်ရှိတယ်လို့ဦးမောင်လေးကခန့်မှန်းပါရယ်။အသက်45နှစ်နဲ့အထက်မွတ်စလင်ဒုက္ခသည်2000ကျော်ကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးကောင်စီပြောခွင့်ရဦးလှသိန်းက VUE ကိုပြောပါရယ်
။ဒီ ITP camps ပေါ့နော်ဘင်္ဂလီဆိုလို့ရှိရင်စစ်တွေပေါတော့ရှိတယ်ခင်ဗျအဲ့ဒီအတွက်ကျွန်တော်တို့ကဆက်45နှစ်အထက်ရှိသမျှလူစီရင်ကိုတောက်လိုက်ကျွန်တော်တို့ရထားတဲ့စီရင်က IGP camp စက်တက်ဆိုလို့ရှိရင်တော့45နှစ်အထက်ကကျွန်တော်တို့2000ကျော်ကျော်လောက်ရှိတယ်အဲ့ဒီအရာတွေကိုထိုးပေးတာခင်ဗျ
စစ်ကောင်စီကဘင်္ဂလီလို့ခေါ်ဆိုသုံးနှုန်းမိမဲ့မွတ်စလင်တွေကတော့သူတို့ဟာရိုဟင်ဂျာတွေဖြစ်တယ်လို့ပြောထားပါတယ်။ရခိုင်ပြည်နယ်ထဲမှာမွတ်စလင်ဒုက္ခသည်တွေမဟုတ်ပဲရခိုင်တိုင်းဒေသဒုက္ခသည်တွေကိုလည်းကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်လို့ပြည်နယ်အုပ်ချုပ်ရေးကောင်စီပြောခွင့်ရကပြောပါတယ
်။တိုင်းရင်းသားတိုက်ပွဲဆောင်ဆိုတဲ့အဲ့ဒီဟာလည်း IDP ဆဲနောက်ဘင်္ဂလီရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီဟာနှစ်ခုကိုထိုးဖို့ဆိုပြီးတော့ဈေးဆိုင်နဘက်က5000ချပေးတယ်အဲဆိုင်နှုတ်5000ချပြီးတော့ကျွန်တော်တို့အဲဆိုင်နှုတ်5000ကိုဟိုတိုက်ပွဲချောင်းရဲ့ဝင်းကလေး IGP camp ကြီးရဲ့အဲနှစ်ဖက်လုံးကိုအဲ5000လုံးဖျက်ထုတ်ပြီးတာပေါ့ခင်ဗျာ
ဩဂုတ်လပထမအပတ်လောက်ကလေးကစပြီးတော့ရခိုင်ပြည်နယ်အုပ်ချုပ်ရေးကောင်စီကဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးခဲ့ပြီးမွတ်စလင်ဒုက္ခသည်စခန်းတွေကိုဩဂုတ်လ၈ရက်နေ့မှာကိုဗစ်ကာကွယ်ဆေးထိုးမှုကိုစတင်ခဲ့တာဖြစ်ပါတယ် ကျောက်တော်မြို့နယ်ကညောင်ချောင်းပြည်တွင်းဒုက္ခသည်စခန်းမှာအသက်65နှစ်နဲ့အထက်လူကြီးပိုင်းတွေကာကွယ်ဆေးပထမတစ်ကြိမ်ထိုးပြီးပြီလို့စခန်းတာဝန်ခံကိုခိုင်မျိုးအောင်က VOA ကိုပြောပါတယ်။ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြမ်းတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တသိန်းလောက်ရှိပြီးဒုက္ခသည်စခန်းအသီးသီးမှာခိုးလုံနေကြပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တွေရှိတဲ့နေရာတွေအပါအဝင်ပြည်သူအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့စစ်ကောင်စီကပြောကြားထားပါတယ်ရှင်
။ဒါကတော့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးစပြီးတော့ထိုးပေးနေပြီဆိုတဲ့အကြောင်းကိုမမျှသတင်းအောင်တင်ပြပေးခဲ့တာပါ။ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတချို့ပြန်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြပါအောင်မယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေတာဘတ်မှာစစ်ကောင်စီတပ်နဲ့ကိုကန့်တိုင်းဒေသလက်နက်ကိုင် MNDAA တို့အကြားတိုက်ပွဲပြင်းထန်နေပါတယ်။တိုက်ပွဲအတွင်းလက်နက်ကြီးကြီးထိမှန်တာကြောင့်ဒေသခံလူ၄ဦးသေဆုံးခဲ့တယ်လို့မုံကိုမြို့ပေါ်အထိထွက်ပြေးလာကြတဲ့စစ်ပေးဒုက္ခသည်600ကျော်လောက်ရှိပါတယ်။ပန်ဆိုင်ဘက်မှာလည်းဒီနေ့တိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။ရန်ကုန်ကလာတဲ့တရုတ်မြန်မာနယ်စပ်ဘက်ကတိုက်ပွဲသတင်းကိုတော့ကိုအောင်မြတ်သူပြောပြပါမယ်ရှင်
။တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာဇူလန်လကလေးကတိုက်ပွဲတွေပြန်ဖြစ်နေတာမှာဒီရက်ပိုင်းမှာတော့မုံကိုမြို့နယ်ဒီတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီကနေ့နေ့လယ်ပိုင်းအထိမွန်ဂိုမျိုးပေါ်ကနေလက်နက်ကြီးပစ်ခတ်တပ်တွေကြားနေရကြောင်းပြောသလိုပန်ဆိုင်ဘက်မှာလည်းတိုက်ပွဲဖြစ်ပေါ်လာတယ်ရှိတယ်လို့ပန်ဆိုင်ဒေသခံတူကပြောပါတယ
်အခုတော့ကမှဒီတိုက်ကောင်းကြီးဝါနဲ့ဒီကုတ်ပန်ဆိုင်ချာခုတော့မှတမီနေတယ်ကွာဝါလက်နက်ကြီးတန်းတော့ကြားတယ်ဒုံဒုံတန်းတန်းနဲ့
လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ MNDAA ကိုကန့်အဖွဲ့ကိုမေးမြန်းမှုဆက်သွယ်ခဲ့ပြီးမြဲဖုန်းလက်ခံဖြေဆိုတာမျိုးမရှိခဲ့ပါဘူးကိုကန့်တပ်ဖွဲ့ရဲ့ Facebook စာမျက်နှာမှာတော့ဒီလ28ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းစစ်ကောင်စီဘက်က9ယောက်ကြာဆုံးပြီး20ဦးလောက်တိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ဒီလ28ရက်နေ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကို MNDAA လက်နက်ကိုင်တောင်းကျမ်းသူတွေကနှစ်ကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင်းအရာရှိငယ်တူနဲ့စစ်တီအချို့ကြာဆုံးပြီးလက်နက်ခဲယမ်းအချို့ပျောက်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်လာပါတယ်။ကောင်းလုံနဲ့နန်းဟာရွာနီးတနင်းတွင်တွေကတိုက်ပွဲပြင်းထန်ခဲ့တာကြောင်းမုံကိုကိုတိန်ချောင်းလာခဲ့ကြအောင်ထွက်ပြေးလာတဲ့စစ်ပီးဒုက္ခသည်ကအခုလိုပြောပါရယ
်အခုတနေ့ကတနေ့နဲ့စစ်ဖြစ်တဲ့ဟုတ်မနေ့ကဘူးဆိုမနေ့ကအကြီးအကျယ်ပင်အစတော့ရောပင်မှာပေါ့နောက်တစ်ဖြည်းဖြည်းနဲ့ရွာရောက်လာပေါ့နောက်မှခါရွာမှာတော့အင်းကြီးပြည့်စည်တယ်လူတွေတည်တယ်ဒီမှာတို့ကကိုဗစ်ပြေးလာရတာပေါ့ဘာမှမပါလာဘူးအင်းမှာပြည့်စည်ရအကုန်လုံးတန်ခဲ့တာပေါ့ဒါကြောင့်စိတ်ကမကောင်းဘူးစိတ်မကောင်းဘူးပေါ့
တနင်္ဂနွေနေ့မနက်ပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နန်းဟာရွာကဒေသခံ၄ဦးလက်နက်ကြီးထိမှန်သေးဆုံးခဲ့တယ်လို့စစ်ပေးဒုက္ခသည်တွေကိုအကူအညီပေးနေသူကလည်းပြောပါတယ်
။ရွာသားကအဲ့နန်းဟာရွာ၄ယောက်တိုက်လက်နက်ကြီးပေါ့ဗျာအဲ့လက်နက်ကြီးကြလို့လက်နက်ထိလို့ဆုံးသွားတယ်လို့ပြောတယ်။အသက်အကြီးဆုံးကရိုးသမီး80ပြင်း20ကျော်ကလူငယ်လေးပြင်း10နှစ်ကျော်ကောင်မလေးတယောက်ပြင်း10နှစ်ကလေးလေးတယောက်၄ယောက်ဆုံးသွားတယ်လို့ပြောတယ်။သမီးသားစုကပဲသူတို့အိမ်မှာကြာရင်လည်းအိမ်လည်းတောင်သွ
ားမုံကိုနီကြေးရွာ၄ရွာလောက်ကထွက်ပြေးလာကြတဲ့ဒေသခံ၆ရွာကျော်ကိုစစ်ပြေဒုက္ခသည်စခန်း၄ခုမှာနေရာချထားပေးနေရပါတယ
်မနေ့ကကောက်တဲ့ဆိုရင်နဲ့မှဒီ၆ရွာနဲ့ဦးကျတော့ဒီစခန်း၃ခုပေါ့ဒီလိမဟုတ်ဘူးစခန်းနောက်တစ်ခုစခန်းတစ်ခုပါအစ်စ်ဆိုင်မှာကအခုကောက်ပြီးသားဆိုရင်ဒီနေ့မှကျတော့ဟာ90ကျော်တော့ပြန်ချရောက်အခုဒီဗလည်းမုံကိုမြို့နယ်တဲ့ဒီကောင်းလုံးရဲ့နမ်ဟာရဲ့မန်ခုံကြီးရွာပြင်နောင်လန်းကြီးရွာအဲကြီးရွာတွေကအခုကပလောင်ကပုံများနေတယ်ခက်ဝက်နီးပါးကပလောင
်စစ်ပြေဒုက္ခတွေရာကချင်နစ်ချင်းဖရာကျောင်းလီစုဖရာကျောင်းဖုန်ကြီးကျောင်းနဲ့ကက်သလက်ဖရာကျောင်းတွေမှာခိုးလုံနေကြပါတယ်ဝင်းချုံတရုတ်ရွာသားတွေကတော့နီးဆက်ရဆွေမျိုးတွေအိမ်မှာနေထိုင်နေကြပါတယ်စစ်ပီကလုံအောင်ပြေးလာသူတွေကိုမုံကိုဒေသခံတွေလူမှုရေးဘာသာရေးအသင်းတွေကကူညီထောက်ပံ့ပေးတာပြီးကိုဗစ်ရောဂါကာကွယ်ရေးအတွက်နှာခေါင်းဆီး mask တွေကိုလည်းဝေငှပေးထားတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါရခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာစစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင် MNDAA တို့အကြောင်းတိုက်ပွဲပြင်းထန်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးခဲ့တာပါ Fury American တန်ရဲ့တင်းလာနေညရေဒီယိုအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်မကြခင်မှာထုတ်လင်းပေးမဲ့ဒုတိယနိုင်ဝတ်မှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့သတင်းတောင်မတ်စုစီးဝါရေးနဲ့ဘလော့ဂါရီပြောသမျှအစီအစဉ်လေးကိုဆက်တိုက်ထုတ်လင်းပေးသွားမှာမို့စောင့်မျှော်နှာစင်ပါရှင်
Fury American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ Fury မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.fury news.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။
VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာညချမ်းပါရှင်။ View American တန်ရဲ့ August 30တနင်္လာနေ့မြန်မာဘာသာ Radio အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေရုပ်သံနဲ့ပါစပေါင်းဆက်ပြီးတော့တင်ဆက်ပေးနေပါတယ်။တနင်္လာနေ့တိုင်းမှာအပတ်စဉ်တင်ဆက်ပေးနေတဲ့သတင်းတောက်မှတ်စုစီးပွားရေးနဲ့ Blogger တွေပြောသမျှအစီအစဉ်လေးကိုမကြာခင်မှာဆက်တိုက်တင်ဆက်ပေးသွားဖို့ရှိပါတယ်။ဒီလိုအပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားမှာတိုက်ပွဲတချို့ရှိနေတဲ့ကယားပြည်နယ်ဘက်ကအခြေအနေကိုပြောပြပေးပါမယ်။ကယားပြည်နယ်လွိုက်ကော်မြို့နယ်မှာကရင်ပြည်ပူပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲနှစ်ရက်ဆက်တိုက်ဖြစ်ခဲ့တယ်လို့ KNDF ဘက်ကပြောပါရယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား9000ကျော်နေရက်ကနေတင်းရှောင်နေကြပါရယ်။ဒီလိုကယားပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရယ်ရှင်။
ကယားပြည်နယ်လွိုက်ကော်မြို့နယ်တီလုံးကြီးရွာအုပ်စုကိုနာကြီးရွာနဲ့တော်တဟေးကြီးရွာဘက်မှာဩဂုတ်လ28ရက်နေ့နဲ့29စနေတနင်္ဂနွေနေ့တွေမှာကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDN ကရင်နီတပ်မတော် KA ပူးပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါ။မနေ့ကဩဂုတ်လ29ရက်ညနေ9နာရီခန့်တော်တဟေးကြီးရွာနေဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ရဲ့လက်နက်ငယ်3လက်ကြီးစံနဲ့စစ်3ဆောင်ပစ္စည်းတချို့ကိုတင်စီရမိခဲ့တယ်လို့ကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDN ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
မြန်မာနိုင်ငံလောက်မှဖြစ်ရတဲ့ကျွန်တော်တို့လက်နဲ့သုံးလက်ဒီလားချို့ကျွန်တော်တို့ရတယ်စစ်တော်ဒီဘက်ကနေကျွန်တော်တို့ရလိုက်တဲ့အစ်စီတွေပါဗျဟုတ်တယ်ရောအားသာချစ်ကံနာမလာကွန်မြူနယ်လွေပြီးနေပေါ့ပြီးလုံအုပ်စုပေါ့ဗျ
ညပိုင်းမှာတော့စစ်ကောင်စီဘက်ကလက်နဲ့ကြီးနဲ့ပြေကမှုကြောင့်အင်ချီတချို့ပျက်စီးခဲ့တယ်လို့သူကဆက်ပြောပါတယ
်ဒီကတော့ကောင်စီကလက်နဲ့ကြီးတွေရမ်းနေတဲ့ဒီရောခေအင်ခေလုံးတစ်ကုံတော့ပျက်စီးသွားတာပြရတယ်
ဩဂုတ်လ28ရက်နေ့မှာလဲလွိုက်ကော်မြို့နယ်ကိုနာကြီးရွာနောင်လုံရေကန်နီမနက်၈နာရီမှာတကြိမ်သောတဟေးကြီးရွာနီနေ့လယ်ပိုင်းနဲ့ညနေပိုင်းမှာ၃ကြိမ်နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွင်စစ်ကောင်စီဘက်ကကြာဆုံးမှုတွေရှိခဲ့ပြီးလက်နက်ခရမ်းတချို့ကိုသိမ်းဆီးရရှိခဲ့တယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပါတယ်လိုက်ကွန်မြူနယ်တွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးလိုက်ကွန်မြူနယ်ထဲမှာအခုလိုဖြစ်ပွားတဲ့တိုက်ပွဲတွေရောက်တိရခန့်ရွာသား9000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ကရင်နီလူခွေးရေးဖွဲ့သာဝန်ရှိသူကပြောပါတယ
်အခုကတော့အဲ့ဒီမှာဆစ်ဆောင်နေတာတော့သူတို့ဆစ်ဆောင်တော်များတော်ဆဲရောက်ပါပြီအနည်းဆုံးကတော့9000နဲ့ဒီတော့မှရှိပါတယ်ကျွန်တော်ကခုနှစ်ရွာလို့တော့ပြောတယ်ဒါပေမဲ့ခုနှစ်ရွာထဲများနိုင်တယ်ဘာလို့ဆိုသူတက်ကိုထိတဲ့အခါကီလိုအဆက်အလေပိုင်းဒီဘက်မှာကြာတော့နော်အဲ့ဒီဖက်ကဘက်မှာကြွားတော့ပေါ့ဒီကစီကတပွဲဖြစ်တာကအဒီဒေါ်ဒီဒီကုနာနဲ့ကုနာရှမ်ပိုင်းပေါ့
လက်ရှိကယားပြည်နယ်ထဲကလွိုက်ကော်တီမောဆူဖရူဆူပေါ်လခဲနဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မှာကရင်ပြည်ပူပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဆက်တိုက်ဆုပ်သလိုတိုက်ပွဲဖြစ်ပွားနေတာပါကိုဗစ်ကပ်ရောဂါဖြစ်ပွားနေချိန်လည်းဖြစ်တာကြောင့်ဩဂုတ်လ24ရက်နေ့ကစပြီးကယားပြည်နယ်မြို့တော်လွိုက်ကော်မှာည7နာရီကနေနနက်4နာရီတွင်ညမထွက်ရလို့စစ်အုပ်ချုပ်ရေးကောင်စီကအမိန့်ကိုထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ3ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမိုးပြဲလွိုက်ကော်တီမောဆူအစိုက်ရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေတွင်စစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကရရလက်နဲ့စွဲကင်ပြီးတော့စစ်ကောင်စီတပ်တွေပေါ်မှာမိလာကဆလို့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်တိုက်ခိုက်နေတာကြောင့်ဒေသခံတတိနီပါလောက်အိုးအိမ်ဆုံးပြီးဘေးလွတ်ရာထွက်ပြေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ဒါတော့ကယားပြည်နယ်လွိုက်ကော်ဘက်မှာကရင်ပြည်ပူပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲနှစ်ရက်ဆက်တိုက်ဖြစ်နေပြီးတော့ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသားထောင်ထဲချီနေရက်ကနေတိမ်းရှောင်နေရတဲ့အကြောင်းကို VOA သတင်းတောင်နိုင်ကွင်းအင်သတင်းပေးပို့ခဲ့တာပါရှင်။ဒီနေ့လာနေညချမ်း VOA Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ဒီနေ့လာနေညထဲမှာအပတ်စဉ်တင်ဆက်ပေးနေတဲ့သတင်းတောက်မတ်စုစီးပွားရေးကဏ္ဍနဲ့ blogger တွေပြောသမျှအစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့
VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်းပြည်ဝင်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA American တန်ရဲ့ August 30တနင်္လာနေ့ညအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ကျမတို့ရဲ့ radio အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်ပေးနေတာပါ။မြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေ၊သတင်းဆောင်မတွေ၊အပတ်စဉ်ကဏ္ဍတွေကိုနေ့စဉ်ပုံမှန်စူးစီးတင်ပြပေးနေပါရရှင်။ VOA ရဲ့ radio နဲ့ရုပ်သံအစီအစဉ်တွေကို VOA မြန်မာပိုင်း website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်ကြည့်ရှုနိုင်ပါတယ်။အခုကတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့အချိန်ရောက်ပြီမို့စီးဝိုင်းနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုမတင်ဆက်ပေးခင်ပါအရင်ဆုံးသတင်းထောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းကာလ6လကျော်9လနီးပါးရှိလာတဲ့အချိန်ဒေသရင်းအခြေအနေတွေကိုနိုင်ငံတကာအသိုင်းအဝိုင်းကထောက်ပြပြောဆိုနေကြပြီးလူမှုရေးလုံခြုံရေးအပေါ်မှာကာကွယ်ဆောင်ရွက်ဖို့တိုက်တွန်းတာတွေရှိလာပါတယ်ဒါပေမဲ့လည်းနိုင်ငံရေးအခြေအနေတွေကြောင့်လူမှုရေးစိုးရိမ်မှုတွေကတော့မြင့်တက်နေဆဲဖြစ်ပါတယ်ဒီကြောင်းတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာကိုစောဝင်းလိုင်ကစူးစီးတင်ဆက်ထားပါရရှင
်ဆီယနာတိန်နာ6လကျော်ကြာကာလရောက်လာချိန်အထိနိုင်ငံတွင်းမှာအာဏာရှင်စန့်ကျင်ရေးပုံစံမျိုးစုံနဲ့ဆန္ဒဖော်ထုတ်မှုတွေဆက်ရှိနေပါတယ်ပြည်သူလူထုဟာအာဏာသိမ်းမှုကိုဆန့်ကျင်ပြီးဒီမိုကရေစီပြန်လည်ရရှိရေးအတွက်ကြိုးပမ်းနေကြတာပါဒီလိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်ကြိုးစားနေတဲ့လူတို့ကိုအမေရိကန်ကအခိုင်အမာထောက်ခံနေတယ်လို့အမေရိကန်ဒုသမရကမလာဟာရစ်ကပြီးခဲ့တဲ့အင်္ဂါနေ့တုန်းကစင်ကာပူနိုင်ငံမှာရောက်ရှိနေစဉ်နိုင်ငံခြားမူဝါဒဆိုင်ရာမင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် The United States remains deeply alarmed
မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်စရာရှိပါတယ်အချမ်းဖက်ဖိနှိပ်ဖြိုခွဲတဲ့လုပ်ရပ်ကိုကျမတို့ပြစ်တင်ရှုတ်ချပါတယ်သူတို့နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လှုပ်ဆောင်နေကြတဲ့လူတို့ကိုထောက်ခံအားပေးဖို့ကျမတို့တန်ဖိုးခံချထားပါတယ်။ Indo-Pacific ဒေသတခြားကနိုင်ငံတွေအနေနဲ့လည်းဒီချိုးပန်းမှုမှာကျမတို့နဲ့အတူပူးပေါင်းပါဝင်မယ်လို့တကယ်ကိုပဲမျှော်လင့်ပါတယ်
။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်လို့လည်းဒုသမရကစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါသေးတယ်။ဆီယနာသိမ်းပြီးနောက်အာနာရှင်စန့်ကျင်ရေးလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကအင်အားသုံးနှိမ်နှင်းမှုတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေတေဆုံးခဲ့ရပြီးအရသာပြည်သူတွေကိုအကာအကွယ်ပေးဖို့စစ်တပ်နဲ့ရဲတွေကိုကုလသမဂ္ဂတာဝန်ရှိသူတွေကတောင်းဆိုထားပါတယ်။ဒါပေမဲ့အာနာသိမ်းပြီးကာလမှာကာယောဂါတတိယလိုင်းရက်ခတ်မှုတွေကြောင့်ပြည်သူတွေရဲ့လိုအပ်ချက်အရင်ကတည်းကပိုများလာပါတယ်။ဒါ့အပြင်ကာယောဂါတိုက်ဖျက်ရာမှာပါဝင်တဲ့ပရာဟိတဆောင်ရွက်သူတွေကိုချင်းချောက်မှုတွေလည်းရှိလာပါတယ်။ကယောဂါကာလအကူအညီလိုအပ်သူတွေကိုထောက်ပံ့ပေးနေတဲ့အဖွဲ့တစ်ခုကလည်းသူတို့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ်
။တန်ရှင်ဆက်စုပုံအထိမှာကျွန်တော်တို့အမြဲတမ်းတားတယ်။တားပြီးတော့အမြဲတမ်းကျွန်တော်တို့ကောင်းကောင်းဒုက္ခပြီးတယ်။ဒီစံထုတ်တွေကဘသူ့ကိုထောက်ပံ့မှုဆိုအမြဲတမ်းဒုက္ခပြီးတယ်။ပြီးရင်အခုကျွန်တော်တို့ကိုချိန်ကြောက်ကြတယ်။ငါတို့ရှာနေတဲ့ထောက်ပံ့တဲ့အဖွဲ့တွေခြံမှာနေလို့ပါတယ်ဆိုရင်ညီတို့ကိုတတ်ပြစ်မှာဆိုပြီးကျွန်တော်တို့ချိန်ချောက်တယ်
။ဒီလောက်စံနေအများကြီးပဲ။ညီတို့ကတို့တော့ထောက်ပံ့ပါလေဘယ်စီဗီအောင်တောက်ပြမှာလဲဘယ်တော်တဲ့နဲ့အဆက်တူရှိလဲဒါမျိုးတွေမေးတယ်အတင်းချက်ကိုမေးတာအတင်းဖျားပေးပြီးမေးခိုင်းတယ်သူတို့လူချင်းနဲ့အဖြေကိုမရမချင်းပါနော်ကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်ခဲ့အတွက်ကိုကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်ဘူးအကြောင်းပဲပြောတယ
်ရန်ကုန်မြို့ပေါ်မှာလည်းဒီရက်ပိုင်းနေအတွင်းပြစ်ခတ်ပောက်ကွဲမှုတွေနဲ့အတူစစ်ကောင်စီတပ်တွေဘက်ကအဖမ်းဆီးအတားဆီးတွေကိုလည်းခက်ဆစ်ဆိတ်လှုပ်ဆောင်လာပါတယ်တချို့တွေဆိုဘာအတွက်ကြောင့်ဖမ်းဆီးခံရသလဲဆိုတာကိုမိသားစုဝင်တွေကိုယ်တိုင်သိခွင့်မရသလိုဖမ်းဆီးခံကာလမှာအသက်သေဆုံးသွားတဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။ဒေသခံလူငယ်တွေကတော့သူတို့ရဲ့လုံခြုံရေးအပေါ်စိုးရိမ်နေကြပါတယ်
။တကယ်လက်ရှိရှိပြန်မှာဖမ်းခံရတာတော့ပြည်တွင်တွေလည်းဟိုအရင်တော့ဒီ criminal ပေါ့နော်။ဒါဆိုတာဒီရာဇဝတ်မှုတစ်ခုလုပ်ထားလို့စိတ်မလုံးမနဲ့ဖြစ်ရတယ်ဆိုရင်တာမန်ပြည်သူတွေရကြတော့ကျွန်တော်အေးအေးဆေးဆေးနေကြ။ဒါပေမဲ့အခုကကြတော့ ီးသူတွေကိုယ်တိုင်ကိုကျွန်တော်တို့သဘောထားပြီးတော့ဆက်ဆံပြီးလိုက်ခန်းနေတဲ့အတွက်သူတို့ရဲ့အခြားဘက်မှာရှိပြီးတော့ကျွန်တော်က
ဆီယနာတင်းကြီးချိန်ကဆလို့အရင်လိုစစ်တပ်နဲ့အေးအေးအကြတိုက်ပွဲတွေမရှိတော့ပေမဲ့ရခိုင်ပြည်နယ်မှာကြောက်ဖြူအပါအဝင်မြို့နယ်တချို့မှာဒေသခံတွေကိုရဲနဲ့စစ်ကောင်စီတပ်တွေကတားဆီးစစ်ဆေးတာတွေရှိနေပါတယ်။ဒါ့အပြင်ဆီယနာတင်းပြည်နောက်သတင်းတွေထွက်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းမှာတရားစီရင်ရေးနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်အေးအေးအဖွဲ့ကဝင်ရောက်လှုပ်ဆောင်နေပြီးအဲ့ဒီနောက်မှာပဲစစ်ကောင်စီရဲ့တိုက်ရင်အားတိုးချဲ့တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီအပေါ်ကိုညှင်းဆို့ထားပါတယ
်ရခိုင်ပြည်နယ်မှာမြစ်တီလုံခြုံရေးမှာတိုးမြင့်ဆောင်ရွက်နေရမှာမရှိပါဘူးဗျရခိုင်ပြည်နယ်မှာအရင်ရှိတဲ့ဟိုပေါ့နော်လုံခြုံရေးအဲမြန်မာနိုင်ငံရဲတပ်ဖွဲ့အဲဒီတော့တပ်မတော်လုံခြုံရေးဖွဲ့တွေရခိုင်ရှိတဲ့အတိုင်းပဲရှိပါတယ်တိုးမြင့်ချထားတာမရှိပါဘူးဗျလူမှလည်းဟိုတိုက်ရင်အားလည်းမတိုးချဲ့ဘူးရဲရင်အားလည်းတိုးချဲ့ထားတာမရှိပါဘူ
းဒေသခံလူထုကတော့ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်အနာသိမ့်ပြည်ကျင်ကဆလို့မြို့ပြနဲ့တိုင်းသားဒေသတွေအပါအဝင်ကျေးလက်တချို့မှာနိုင်ငံတွင်းအခြေအနေမတည်ငြိမ်မှုတွေတိုးလာနေပါတယ်ဒီအပေါ်ပြည်သူလူထုကလည်းသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေရှိလာနေတာပါနိုင်ငံတကာအတိုင်းအဝိုင်းကလည်းမြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ပြည်သူလူထုရဲ့လုံခြုံရေးအပေါ်စိုးရိမ်မှုတွေရှိနေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
တနင်္လာနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့သတင်းတောက်မတ်စုအစီအစဉ်ပါရှင်ဘလော့ဂါရီပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာအခုစီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ကမ္ဘာတစ်လွှားမှာရှိနေကြတဲ့ဌာနေတိုင်းရင်းသားတွေဟာစီးရင်နွမ်းပါမှုနဲ့လူမှုစီးပွားမမျှတမှုတွေခွဲခြားဆက်ဆံခံရမှုတွေကြုံလာရနိုင်တဲ့အကြောင်းဩဂတ်စ်လ9ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာဌာနေတိုင်းရင်းသားများနေ့မှာကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကတတိပေးထားပါတယ်။မြန်မာနိုင်ငံအတွင်းတိုက်ပွဲတွေအကြာတင်းရှောင်နေရတဲ့အချိန်ဆီယနာတိန်းနာနောက် COVID-19 ကပ်ဘေးတွေကိုပါရင်ဆိုင်ကြုံတွေ့လာရတဲ့တင်းပြည်နယ်အတွင်းကဌာနေတိုင်းရင်းသားတွေရဲ့အသက်မွေးဝမ်းကြောင်းအလုပ်ကိုင်တွေလည်းဆူဆူဝါဝါထိခိုက်တက်ရောက်နေတယ်လို့ကရင်ငင်းငယ်ရေးအထောက်အကူပြုကွန်ရက်ရဲ့ဒါရိုက်တာနော်ဝါခုရှိကပြောပါတယ်မတ်တကီထိုက်ဆက်သွယ်မေးမြန်းပြီးဒီသတင်းပဲစီးပွားရေးကဏ္ဍမှာတင်ပြထားပါရရှင်
ဆန်နေတိုင်းရင်းသားရဲ့ရိုးရာသူရိုက်အေးစိမ့်ပြီးတော့တောင်ရည်လုံးမယ်ဝင်းမြည်ရည်လုံးမယ်ပြီးတော့ကိုဟာကိုနေမယ်ဟိုဒီအစိုးရရဲ့ထောက်ကူတွေလည်းသူတို့ကဟိုမရဘူးနော်မရဘူးသူတို့လည်းဟိုစားအကယ်၍ဟိုလာပြီးတော့အခက်အခဲလာပြီးတော့ဘုံမကျဲတာတွေလက်နဲ့ကြည့်မကျဲဟိုစားမပြည့်မပြည့်လို့ရှိတော့သူတို့အတွက်ဟိုစားအေးစိမ့်နေလို့ရတာပေါ့နော်
ခုခါမှာဆီယနာလည်းတင်ထားတယ် COVID-19 တွေကလည်းဖြစ်နေတယ်ဆိုတော့သူတို့ရဲ့အတမောဝမ်းကြောင်းအလုတ်အကင်တွေအပြောင်းလဲရှိပါလားဗာမရထိခိုက်တက်ရောက်မှုရှိပါလဲရှင
်ဟုတ်ကဲ့အခုကတော့ဟိုအရင်လိုမျိုးမဟုတ်ပါတော့အကဲအထူးသဖြင့်ဒီခြံရင်တိုင်းရင်းသားတွေကကျွန်တော်တို့ကတော်ရတယ်မဟုတ်လို့ပြီးတော့ဒီဟိုစိုက်ပျိုးရေးတွေပေါ့နော်အထူးသဖြင့်အဲ့ဒါဟိုစိုက်ဟိုလောက်တာပေါ့နော်ဒါပေမဲ့အခုကဒီစစ်အနာအဲပြီးတဲ့နောက်မှာဆိုရင်ကျမတို့ဒေတာမှာပေါ့နော်ဒီအထူးသဖြင့်တက်မဟာ9ပြီးတော့တက်မဟာ3တက်မဟာ7မှာဟိုစစ်တပ်တွေဟိုတိုးလာတာရှိတယ်ပြီးတော့ဒီစစ်ပွဲတွေဟိုဖြစ်တယ်ပြီးတော့လီနဲ့ဟိုဘုံလာကျတာရှိတယ်အဲပြီးနောက်မှာကျမတို့ဒီဟိုရွာသားတွေပေါ့နော်အထူးသဖြင့်ဒီထိုင်နေတိုင်းရင်းသားတွေကတော့ဟိုအကြီးလူမျိုးဒီတောင်ယာစိုက်တာတွေပါတယ်လှုပ်လို့မရတော့ပေါ့နော်အဲ့ဒါထွက်ပြေးရတယ်အခုလည်းသူတို့ဒီတောင်ရည်ပြန်လို့ဖို့လည်းဟိုအစီအရေလိုမျိုးပြန်လို့လို့မရတော့ပါတော့
ထောက်ပံ့တာနဲ့တင်သူတို့ဟိုလုံလောက်မှာရေရှည်ရက်တည်ဖို့ကတော့ခက်ခဲမယ်ထင်ပါတယ်ဆိုတော့ဒီလိုထွက်ပြေးရတဲ့တင်းဆောင်ရတဲ့ဌာနေတိုင်းရင်းသားများအတွက်အစားထိုးအလုပ်အကင်အစီအစဉ်တွေများရှိပါသလားရှင
်အရေကဆိုရင်ကျွန်တော်ကဒီပဲ့မွေဝါကြောင့်တိုက်ပြူရေးတွေပါဟိုစားကူညီတာတွေရှိတယ်ပြီးတော့ဟင်းပီးဟင်းရဲသာမွေးမြူရေးပေါ့နော်အဲ့ဒါတွေလောက်တာရှိတယ်ဒါပေမဲ့အခုကတော့အစုတစ်ဖြစ်ကတော့ဥစား security ပေါ့နော်လုံချိုရဲမလုံချိုဘူးလေမလုံချိုဘူးဆိုတော့လည်းပြန်လို့လည်းအခုရွာမှာပြန်လဲအဆင်မပြေဘူးနေရာအများသဖြင့်ကပါဖြစ်လို့ဆိုတော့သူကအခုလက်နဲ့ကြည့်နေတဲ့အချိန်လက်နဲ့ကြည့်ဟိုပြည့်တယ်ဆိုတော့တချို့ရွာတွေကသူကဥစားခဏလေးပြန်ကြည့်တာပြန်ပြီးတော့ပြန်ကြည့်ရတယ်ရှိတယ်ဒါပေမဲ့တော့မှာပဲဆက်ပြီးတော့ရှိနေတော့ပဲပေါ့နော်အဲ့ဒါတော့ဥစားခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ဒီဌာနေတိုင်းရင်းသားများအနေနဲ့ဒီအခုလိုတောင်းရမလို့ဖို့မွေးမြူရင်မလို့ဖို့ဆိုရင်သူတို့အတွက်အစားတို့ပေါ့နော်အစားတို့အသက်မွေးဝမ်းကြောင်းအလုတ်အကန်ရောဖြစ်နိုင်ပါသလားရှင်သူတို့ကဒီလိုလွယ်လွယ်ကူကူနဲ့အလုတ်အကန်ပြောင်းနိုင်တဲ့အနေအထားမျိုးရှိပါသလားရှင
်အခုကဒီနိုင်ငံရေးတည်ငြိမ်မှုရှိလို့ရှိရတော့သူတို့အတွက်တော့အခက်အခဲမရှိဘူးပေါ့ဥစားဒီအစိုးရရဲ့ဟိုထောက်ပံ့မှုမရတော့မှသူတို့ဟာနဲ့သူတို့หนีလို့ရတယ်လေသူတို့အခုကဟိုပြဿနာကတည်ငြိမ်မှုရယ်ပြီးတော့ဒီလုံချွေရေးပေါ့နော်ခြားအခြားတစ်ခုခုပြန်စားထိုးဖို့ကတော့မလွယ်ဘူးပေါ့နော်အခုကအရေးကြီးဆုံးကသူတို့ security ပေါ့နော် security ရယ်ပြီးတော့တစ်တက်တွေကပြန်ပြီးတော့သူတို့နေရာနေထွက်ခွာပေးဖို့ရယ်ပြီးတော့သူတို့ရွာမှာပြန်หนีလို့ရလို့ရှိရောသူတို့အတွက်အဆင်ပြေဘာမှစားထိုးစရာဘာမလိုပေါ့နော်
ဟုတ်ကဲ့ဆိုတော့အခုလက်ရှိရောအဓိကပေါ့နော်ဘေဒီတာတွေကဌာနေဒီတာကန်တွေထွက်ပြေးနေရပါတယ်ရှင
်ဟိုတမဟာငါဆိုတာကဒီဖပိုးပြီးတော့ဟိုရွာအဲ့မှာရွာတွေအများကြီးရှိတယ်လေ
ဟို
ကမမောင်ကနေတခြားဖပိုးချီပေါ့ပြီးတော့ဒီဆက်လူရင်းဟိုတန်လူမြင့်ဟိုအချီပေါ့
ဆိုတော့သူတို့ကအခုလောလောဆယ်ဒီအထောက်ပံ့ကိုပဲမှီခိုရတယ်ဘာအသက်မွေးဝမ်းကြောင်းအလုတ်အကင်မှမရှိဘူးဆိုတော့ဟိုအနေအထားမျိုးပေါ့နော
်ဟုတ်လားသူတို့ကတော့ရွာမှာတချို့ကပြန်လို့ရဲရောသူတို့ဝက်တွေဟိုကျွဲတွေနွားတွေတော့ရှိတာရှိတာပေါ့ဟိုဒါမဲ့တောင်ရတွေတော့တချို့ကတောင်ရလောက်တာရှိတယ်ဖက်ပြေကဟိုအကေးလက်နဲ့ကြီးတွေကြလို့ရှိတော့တောင်ရတွေဟိုထားခဲ့ရတာရှိတယ်အခြေအနေနည်းနည်းကောင်းရင်တော့သူကပြန်ကြည့်တာရှိတယ်အဲ့လိုမျိုးအခြေအနေပေါ့ဟိုအရင်လိုမျိုးရွာမှာဟိုနေပြီးတော့တောင်ရနေ့တိုင်းသွားဟိုလူမျိုးမဟုတ်တော့ပေါ့အခုကသူကသွားမှာပဲအထူးသဖြင့်ဒီလေရင်လာကျဲတဲ့နောက်မှာဆိုရင်ဒီကလေးတွေပဲဖြစ်ရွာသားတွေကသူက traumatized ဖြစ်တယ်ပြီးတော့အတန်တွေကအရင်အကျေဆိုတော့သူကအရင်ကြောက်တယ်သူကပြန်အခုထိလဲ drone တွေနေ့တိုင်းလာပြီးတော့ဟို monitor လောက်တာပေါ့နော်ဆိုတော့သူကကြောက်တယ်အဲ့ဒါပြန်လို့ရှိရင်ဟိုအဲ့လူကြီးတွေပဲဟိုပြန်ပြီးတော့သူတို့ရွာတွေဟိုပြန်ကြည့်ပြီးတော့မဟုတ်ရှိတဲ့ရဲ့တေးညညပြအဲ့ရောကလေးတွေကဟိုအမျိုးသမီးကတော့မှဟိုသူတို့အိမ်လိုမျိုးဖြစ်တော့ပါတော့တော့မှလည်းသူတော့မှသူတို့ဟိုหนีခဲ့တယ်ဟိုသူတို့အမျိုးသားတွေဟိုအဖေတွေကတော့ပြန်ပြီးတော့ရွာမှာပြန်ပြီးတော့ဟိုအဲ့တရိစာတွေပြန်ကြည့်တာပြီးတော့တောင်ရတွေသွားပြီးတော့ကြည့်တာရှိတယ်ပေါ့
ဆိုတော့အလုတ်ကတော့အရင်လောက်တော့အလုတ်လုတ်လို့မရတော့ဘူးဆက်တော့လုတ်နေသေးပဲပေါ့နော်သူတို့ရဲ့အသက်မွေးဝမ်းကြောင့်အလုတ်ကိုက်နေရ
ဟုတ်တယ်ဟုတ်တယ်တချို့တွေကတော့သူတို့ကတော့မှနေတဲ့အချိန်မှဆိုလေတောင်ရနေနေအဲ့လိုမျိုးသူတို့နဲ့နေတဲ့နေရာမှာတောင်ရပြန်လုတ်အဲ့လိုမျိုးတော့ရှိတယ်ပေါ့ဟိုဒါပေမဲ့ဟိုရေရှည်တွေ့တော့ခက်ခဲဟိုဖြစ်မှာပေါ့
ဒီရိုးရာဒီအလုတ်ကိုက်အသက်မွေးဝမ်းကြောင့်အလုတ်ကိုက်နေမှာအမျိုးသမီးတွေပါဝင်မှုဘယ်လောက်ရှိပါသလဲရှင်
အာသူတို့ဟိုဟိုတောင်ပေါ်မှာဆိုတော့အကုန်လုံးသူဝဲပြီးတော့လောက်ကြတာပဲတက်မွေးဝါကြောင့်အကုန်လုံးတောင်ဝယူကြတာပဲဟိုအမျိုးသမီးလည်းတောင်ရလောက်တာပဲယောက်ျားလည်းတောင်ရလောက်တာပဲဆိုတော့အဲ့မှာတော့ဟိုအမျိုးသမီးကတော့သူတစ်ခေတော့သူတို့ကတောင်ပေါ်ကတော့ကြီးတာပေါ့ဒီကလေးတွေတစ်ဖက်ရဲ့ပြီးတော့လည်းဒီအလောက်ကိုင်ဟိုတက်မွေးဝါကြောင့်တစ်ဖက်ရဲ့ပေါ့နော်ဟိုပုံပြီးတော့အလောက်ရှုပ်တာပေါ့
တဲ့ငီတိုင်းစီစဉ်တည်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ကိုဗစ်ရောဂါပျောက်ကွင်းသူတွေအတွက်ကျန်းမာရေးအပေါ်နောက်ဆက်တွဲဘယ်လိုတက်ရောက်မှုတွေရှိပါလဲ။ပြည်လဲကျန်းမာချက်ခိုင်လာဖို့ဘာတွေလုပ်သင့်တယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါရရှင်။
ကိုဗစ်ရောဂါဖြစ်ပြီးနေပြန်ကောင်းလာသူတွေအနေနဲ့ရောဂါပြင်းထန်ခဲ့တဲ့အခြေအနေပေါ်မူတည်လို့အရင်အခြေအနေရောက်အောင်လို့အနည်းဆုံး1လကနေ6လအထိအချိန်ကြာနိုင်တယ်လို့ဗြိတိန်နိုင်ငံကထွေထွေရောဂါကူဆရာဝန်ကြီးဒေါက်တာဆန်ဒါလှိုင်းကပြောပါရယ်ကိုဗစ်ရောဂါဖြစ်ခဲ့ဘူးသူတွေအနေနဲ့အသက်ရှူလေ့ကျင့်တာအပါအဝင်ပြန်လည်ကျန်းမာထူထောင်လာအောင်လုပ်ဖို့အတွက်သူကအကြံပြုပါရယ်နေပြန်ကောင်းလာပြီမဲ့နောက်ဆက်တွဲဖြစ်နိုင်တဲ့ကျန်းမာရေးထိခိုက်မှုတွေကိုဒေါက်တာဆန်ဒါလှိုင်းကအခုလိုရှင်းပြပါရယ်
ကိုဗစ်ဖြစ်ပြီးရင်တလားလောက်မှာဖြစ်နိုင်တာရှိတယ်။နောက်3လအတွင်းလောက်မှာဖြစ်နိုင်တာရှိတယ်။နောက်ပိုင်းကြတော့ဟိုပို့ပြီးတော့ဒီထက်ကြာကြာနေရင်ဖြစ်နိုင်တာရှိတယ်ပေါ့။ပထမတလားလောက်အတွင်းမှာကတော့လူနာက တော်လေးနှုံးနေမယ်အားမရှိဘူးဖြစ်မယ်နောက်ပြီးတော့ကိုဗစ်နဲ့အပြိုင်တိုက်ခဲ့ရတဲ့အတွက်ကြောင့်အဆုတ်ကတော်တော်လေးပြင်းမှန်းနေရောကိုကအမောမခံနိုင်သေးဘူးဖြစ်မယ်အသက်ရှူကျတာတွေပါဖြစ်မယ်တချို့လူနာတွေဆိုလို့ရှိရင်လည်းအောက်ဆီဂျင်လွယ်လွယ်နဲ့ဖြတ်လို့မရဘူးပေါ့နော်။နောက်ပြီးတော့ကိုဗစ်ရဲ့နောက်ပိုင်းမှာဖြစ်တတ်တာလေးတွေရှိတာကနှလုံးမြေအမေပါလေးတွေရောင်တတ်တယ်။နှလုံးကကြွက်သားလေးတွေရောင်တတ်တယ်။အဲ့လိုမျိုးတွေဖြစ်လို့ရှိရင်ရင်ပအောက်နိုင်တယ်။နောက်ပြီးတော့အဆုတ်ရဲ့အမေပါလေးတွေရောင်တာမျိုးရှိရင်ကြောအောက်နိုင်တယ်။တချို့လူနာတွေကြတော့လေကိုဗစ်ပြီးသွားပြီးတော့မှအားနယ်လို့ထပ်ပြီးတော့အဆုတ်မှာနောက်ထပ်ထပ်ပြီးတော့ယောဂပိုးဝင်တာမျိုးလေးတွေရှိနိုင်တယ်။တချို့လူနာတွေကြတော့လေဘာယောဂပိုးမှမရှိဘဲနဲ့ခန္ဓာကိုယ်ကနည်းနည်းပူပြီးတော့အပူချိန်နည်းနည်းလေးတက်နေတာမျိုးရှိရဲ၊ချွေးထွက်တာတွေရှိရဲ၊အိတ်မပြောတာတွေရှိတယ်။ကြွက်သားတွေကနာတတ်တယ်၊အယိုးတွေဆက်ပြီးတော့နာတတ်တယ်။ဒါတွေအားလုံးကပထမတစ်လလောက်မှာတော့ကြံ့နေတုံးပဲပေါ့နော်။အဲ့ဒါတွေကြံ့နေတဲ့အတွက်ကြောင့်မလို့ကိုယ်ပြီးမပြောက်သေးဘူးလားလို့ထင်ပြီးတော့ကြောက်တတ်တဲ့လူတွေရှိရဲ။မပြောက်တာမဟုတ်ပါဘူးပြောက်တာကတော့ပြောက်သွားတယ်ဒါပေမဲ့ဒီကိုဗစ်နဲ့အသေးအကြေးတိုက်ခဲ့ရတဲ့အတွက်ကြောင့်မို့လို့ခန္ဓာကိုယ်ကကောင်းမှုပြန်ပြီးတော့အချိန်ယူရတာပေါ့နော်အဲ့ဒီဟာတွေအားလုံးက3လလောက်အတွင်းမှာတော့ပြန်ကောင်းသွားကြတာပါပဲမကောင်းသေးဘူးဆိုလို့ရှိရင်လည်းနည်းနည်းလေးဆက်ဆောင်လိုက်ရင်တော်တော်လေးကောင်းသွားတာပါပဲ
ဒီခုကိုဗစ်ဖြစ်တယ်ဆိုလို့ရှိရင်ဒီကိုဗစ်ဖြစ်တဲ့လူကအားလုံးနှီးပါပေါ့လေသူကတော့အဆုတ်ကိုထိခိုက်သွားကြတာပေါ့များသောအားဖြင့်အဲဒါကိုဗစ်ဘိုးကအချုပ်ကိုသွားတိုက်ခိုက်တာ哦ဆိုတော့အဲ့တော့အဲ့ဒီအဆုတ်ကိုပြန်ပြီးတော့ပေါ့နော်အရင်တိုင်းပြန်ကောင်းလာအောင်အတွက်ကောအရေးကြီးဆုံးဘာလုပ်သင့်တယ်လို့ဆရာမပြောချင်ပါလဲရှင
်ပြန်ကောင်းလာအောင်ကဒီမှာအဆုတ်ကိုပြန်လဲထူထောင်နေဆိုလေပြန်လဲထူထောင်နေဈေးခန်းကြီးလောက်ထားတာပေါ့နော်အဲ့ဒီဈေးခန်းကြီးကလည်းထူးထူးခြားခြားတော့မဟုတ်ပါဘူးသူ့မှာအပိုင်း၄ပိုင်းပါတယ်အဆုတ်ကဖြစ်တာအတွက်ကြောင့်မလို့အဓိကပထမဆုံးကအသက်ရှူလေးခြင်းငန်းပေါ့ဒါပေမဲ့အသက်ရှူလေးခြင်းငန်းဆိုတာကကိုယ်ကအသက်ကိုယူခြင်းတိုင်းယူနေတိုင်းအဆုတ်ကနောက်ကလိုက်နေတာမဟုတ်ဘူးအသက်ယူဖို့ဆိုတာကအသက်ယူရဲ့ကြွက်သားတွေလိုတယ်နောက်ပြီးတော့ကိုယ့်ရဲ့ရင်ဘတ်မှာရှိတဲ့ဒီရင်ဘတ်ကြီးတစ်ခုလုံးကရင်ဘတ်အုပ်ကြီးတစ်ခုလုံးကကြွားလိုက်ကြလိုက်နဲ့လုပ်ပြရတယ်အဲ့တော့ကိုယ်အယိုးတွေလည်းတတ်မှာဖို့လိုတယ်ကြွက်သားတွေလည်းတတ်မှာဖို့လိုတယ်ဒီအတွက်ကြောင့်မလို့အစာကောင်းအောင်စားဖို့လိုတယ်နောက်ပြီးတော့အသက်ကိုယူတာကိုလေ့ကျင့်မှုအတွက်ကြတော့ physio therapy ဆိုတာရှိရပါတော့နော်သူတို့က respiratory physio လို့ခေါ်တယ်အသက်ယူတာကိုလုပ်ပြီးတဲ့ physio ပေါ့သူတို့ကလည်းအစကတော့လူနာကိုဘေးကနေပဲကြည့်နေပေးပြီးတော့ကဲအသက်ကိုပြင်းပြင်းယူကြမယ်မမတ်ထိုင်ပြီးတော့ပြင်းပြင်းယူကြည့်လိုက်မယ်ဖြည်းဖြည်းလေးယူကြည့်မယ်ခဏအောင့်တာနိုင်လာပြီးလို့ရှိရင်နောက်တစ်ခါဖြည်းဖြည်းလေးပြန်ယူထုတ်ကြည့်မယ်အဲ့ဒါကိုပဲနည်းနည်းလေးပို့ပြီးတော့စိတ်ဝင်စားစရာပျော်စရာကောင်းအောင်အောင်ဆိုသူတို့ကအဲ့လိုမျိုးကိုလူနာတွေမှုတ်လို့ရတဲ့ပြုံကလေးတွေရှိတယ်။တမမလို့ရှိရင်လည်းဘူပေါင်းလိုအမျိုးနဲ့ကျင့်လို့ရတယ်။အဲ့လိုမျိုးတဖြည်းဖြည်းချင်းတိုးတက်သွားတာပေါ့။နောက်တစ်ခါကျတော့ကိုဗစ်ဖြစ်ထားတဲ့လူနာကစိတ်တက်ကြတယ်။အဲ့လိုစိတ်တက်ကြတာကိုမြင်တည်မြင်ဖို့အတွက်အကောင်းမြင်နိုင်ဖို့လက်ရှိအခြေအနေလေးကိုပျော်ပျော်ရွှင်ရွှင်ကလေးကြည့်နိုင်ဖို့တရားထိုင်တာတို့ယောဂတို့ဒါမျိုးတွေလုပ်ရအပြင်လည်းစိတ်ကိုထူထောင်ပေးလို့ရတယ်။
ကိုဗစ်ဖြစ်ခဲ့တဲ့တွေအနေနဲ့ပြန်လဲကျန်းမာတန်ဆွမ်းလာအောင်လုပ်တဲ့အချက်၄ချက်ကိုလည်းသူကအခုလိုကြံပေးပါဗျ
။အဓိကကတော့ကိုဗစ်ဖြစ်ပြီးတဲ့လူတယောက်ကိုပြန်လဲထူထောင်တာမှာအနည်းဆုံးတော့၄ခုလိုပဲ။မာဆာရီပြန်တက်လာအောင်လုပ်ရမယ်။အဲ့ဒီအတွက်ကလမ်းလျှောက်တာလောက်ကစားမယ်။ဒီချက်ပို့ပြီးတော့ရလာရင်ဖြည်းဖြည်းလေးပြည်တာမျိုးတွေလုပ်ကြည့်မယ်။မာဆာရီပြန်တက်လာအောင်လုပ်မယ်။မာဆာရီကောင်းလာရင်အသက်ရှူလို့ရတော့အသက်ရှူလေးခြင်းကနေကောင်းကောင်းပို့ပြီးတော့လုပ်နိုင်လာမယ်။အစားကောင်းကောင်းစားတော့ဒီမှာဆယ်ရီပူပူတက်လာမယ်။ကိုယ်စိတ်ဓာတ်ကလည်းပိုပြီးတော့ကောင်းလာတဲ့အခါကျတော့ကိုကဒီအဆုတ်ကိုပြန်လဲထူထောင်နေနေရမှာအာကျုံမှန်တက်ပိုပြီးတော့ဖြစ်လာမယ်။အားလုံးပေါင်းလိုက်ရင်တော့အနည်းဆုံးတော့3လကနေ6လလောက်တင်တော့ကြာမှာပေါ့တဖြည်းဖြည်းချင်းပြန်တိုးတက်လာတာ။ဘလောက်ကြီးကြာမှာလဲဆိုတာကဘလောက်ဆိုးခဲ့လဲဆိုတာပုံမှန်လည်းမူတည်မှာပေါ့။နည်းနည်းလေးပဲဖြစ်ထားတဲ့လူတစ်ယောက်က3လကနေ3လလောက်တင်ကောင်းလာမယ်။စိတ်ယုံနေပါလိအကြာကြီးတက်ထားတဲ့လူတစ်ယောက်ကတော့6လလောက်ထိကြာနိုင်တယ်။နမိုနီးယားလောက်ဖြစ်တာရဲ့လူမျိုးဆိုရင်6ပတ်လောက်တော့ကြာနိုင်နေအဲ့လိုမျိုးပေါ့နော
်ကိုဗစ်မဖြစ်ခင်အခြေအနေမျိုးပြန်ရောက်အောင်အတွက်ကျန်းမာရေးလေ့ကျင့်ကမှန်မှန်လို့အာဟာရညီညွတ်တဲ့အစာစားအိပ်ရေးဝအောင်အိပ်ဖို့သာလိုပါတယ်တဲ့
ဖြည်းဖြည်းချင်းကိုကိုကိုအရင်လိုမျိုးအမောခံနိုင်အောင်အရင်လိုမျိုးလမ်းလျှောက်တာလေးလောက်ကစပြီးတော့ကိုယ့်ရဲ့ကြွက်သားလေးတွေပြန်တန်းဆွမ်းလာအောင်လုပ်မယ်အသက်ကိုအရင်လိုပြန်ယူနိုင်လာအောင်အသက်ရှူလေ့ကျင့်ခန်းတွေလုပ်မယ်အသက်ရှူလေးခြင်းငန်းဆိုတာလည်းအရင်စမ်းစမ်းကြည့်ကြည့်လေးမဟုတ်ပါဘူးလေကောင်းကောင်းရတဲ့တနေရာမှာအသက်ကိုအားရပါးရဖြည်းဖြည်းချင်းရှူလိုက်မယ်ခဏလေးအသက်ကိုအောင့်ထားကြည့်မယ်နောက်ပြီးဖြည်းဖြည်းချင်းပြန်ရှူကြည့်မယ်ဒါမျိုးကိုပဲအချိန်လေးတိုးတိုးပြီးလုပ်သွားတာပေါ့ အစားကောင်းကောင်းစားဖို့လိုတယ်အစားကောင်းကောင်းဆိုတဲ့နေရာမှာအရွက်ရေအသီးရေအသားရေဒါမျိုးတွေကိုမြတ်မြတ်တတစားဖို့လိုတယ်ရေကောင်းကောင်းတောက်ဖို့လိုတယ်ပြီးတော့ဘာတွေထူးခြားပြီးလုပ်ရမလဲဆိုရင်ဘာမှထူးထူးခြားခြားလုပ်စရာလိုတာမဟုတ်ပါဘူးအစားကိုမှန်မှန်စားမယ်အာဟာရနဲ့ညီညွတ်အောင်အုပ်စုတွေအားလုံးပါအောင်စားမယ်အားစေးတွေတောက်ဖို့လိုလားဆိုလို့ရှိရင်အားစေးထူးထူးဆန်းဆန်းနေတော့ဆရာမလိုပါဘူး။ငကူကတည်းကအားစေးတစ်ခုတောက်နေရလို့ဆိုလဲတောက်လိုက်လို့ရတယ်။ဒါမှမဟုတ်လို့ကိုတစ်ခုတောက်ချင်တယ်ဆိုလဲတစ်ခုတောက်လိုက်လို့ရတယ်။ဘာမှမတောက်ပဲလေအစာအုပ်မြတ်တအောင်စားရင်ရတယ်။အရေးဝအောင်အရာမယ်။အဓိကတော့ဒါမျိုးတွေပါပဲ
။ကိုဗစ်ဖြစ်ခဲ့သူတချို့မှာနှလုံးအမေးပါရောင်တာအဆုတ်အမေးပါရောင်တာမျိုးဖြစ်တတ်ပါတယ်။အဲ့လိုသူတွေအနေနဲ့ဆရာဝန်နဲ့တိုင်ပင်ပြီးမှဆေးတောက်တင်တာကိုလဲဒေါက်တာဆန္ဒလိုင်းကတည်ပြပေးပါတယ်။
ကြောက်ကပြီးကစားမှာအဆုတ်ကမကောင်းသေးတာရှိနိုင်တယ်ကြောက်ကကမကောင်းသေးတာရှိနိုင်တယ်အဲတော့ဆရာဝန်နဲ့တော့တိုင်ပင်မှာနောက်တစ်ခုကဒီကိုဗစ်ဖြစ်ထားပြီးတဲ့လူတွေမှာသွေးခဲတွေပါတယ်အဆုတ်မှာပိတ်တတ်တာမျိုးလည်းရှိတတ်တယ်ဒါမျိုးတွေကိုလည်းအရင်ကြီးတွေးကြောက်နေဖို့တော့မဟုတ်ပါဘူးဒါပေမဲ့ဒါမျိုးလေးဖြစ်နိုင်တယ်ဆိုတာလေးတော့စိတ်ထဲမှာရှိထားနေတာပေါ့အာရင်ဘက်ကလည်းအောင့်နေအသက်ရှူကလည်းကျက်တယ်အောက်ဆီဂျင်ပြန်လိုလာတယ်ဒါမျိုးဆိုရင်တော့ကိုဘသာကိုချိတ်ကူမလို့လည်းဆရာဝန်တွေရောက်ကူမလို့ကြည့်ပါပေါ့နော်
ဗြိတိန်နိုင်ငံကအထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်ဖြစ်ပါတယ်။ကိုဗစ်ဖြစ်မှုသူတွေအနေနဲ့လွယ်လွယ်အိတ်မပြောတာမျိုးဖြစ်တတ်တာကြောင့်အိတ်ခါနီးမှာ TV ကြည့်တာ phone screen ကြည့်တာမျိုးတွေကိုရှောင်ပြီးတော့အိတ်ပျော်အောင်ကြိုးစားအိတ်ပါလို့သူကတိုက်တွန်းပါတယ်ရှင်။ကျွန်မဆွေမြတ်မော်ပါ။
ကိုဗစ်ဖြစ်ပြီးတဲ့နောက်ကျန်းမာအောင်နေထိုင်သည့်တချို့ကိုဒီတစ်ပတ်ဘလော့ဂါတွေပြောသည့်အစီအစဉ်မှာမတ်စုမြတ်မွန်စီစဉ်တင်ဆက်ခဲ့တာပါဒီစီစဉ်တဲ့အတူ view ကချုပ်ရင်းတဲ့အပတ်စဉ်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတစ်လွှားကနောက်ဆုံးရသတင်းတွေစိတ်ဝင်စားစရာသတင်းစာမားတွေကိုနေ့စဉ်စုစည်းတင်ဆက်ပေးနေတဲ့ကျမတို့ရဲ့ review နဲ့ရုပ်သံအစီအစဉ်တွေကိုတော့ VOA website စာမျက်နှာ burmese.voanews.com အပြင် VOA ရဲ့Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ View သောရရှင်တွေအနေနဲ့ကျမတို့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကကဘူးမြို့မှာရှိတဲ့ဟာမစ်ဂါဇိုင်းနိုင်ငံတကာလေဆိပ်ကိုတင်းလင်းလာနေကရော့ကက်ဒုံးတွေနဲ့တိုက်ခိုက်တာတွေရှိခဲ့ပေမဲ့လေဆိပ်ကယ်ဆယ်ရေးလုပ်ငန်းတွေကတော့အနောက်ရှမ်းရှိဆက်လုပ်နေတယ်လို့အမေရိကန်သမ္မတအင်ဖီရိုကပြောပါတယ်ဟာမစ်ဂါဇိုင်းလေဆိပ်ကို ISIS စစ်သွေးကြောအဖွဲ့ကချက်ပြီးတော့တိုက်ခိုက်လာနိုင်ခြင်းရှိနေတာကြောင့်ဒါကိုဟန့်တာတဲ့အနေနဲ့တင်းငွေတွေကလည်းအမေရိကန်စစ်တပ်ကအဝေးထိန်ဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုမှာအရတားသေဆုံးမှုရှိတာကိုသိရှိထားတယ်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်လို့လည်းပြောပါတယ်ဒါဇင်နဲ့ချီတဲ့နိုင်ငံတွေကလည်းအာဖဂန်နစ္စတန်ကိုရောက်နေကြတဲ့သူတို့ပြည်သူတွေနဲ့အာဖဂန်မဟာမိတ်တွေကိုကဲထုတ်မယ်ဆိုတာကြေညာချက်တွေအသီးသီးထပ်ထုတ်ထားကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာကြုံခဲ့ရတဲ့အခြေအနေမျိုးကိုအလင်းမြန်တုံ့ပြန်ဆောင်ရွက်နိုင်အောင်လို့ EU ဥရောပတမကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုအပ်တဲ့အကြောင်း EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘောလ်ကပြောကြားလိုက်ပါတယ်အာဖဂန်ကလုံခြုံရေးအခြေအနေဆိုးဝါးလာတာကြောင့်အမေရိကန်တပ်ဖွဲ့တွေအာဖဂန်ကိုအချိန်တို့အတွင်းပို့လိုက်နိုင်တာကိုကြည့်ချင်းအပြင် EU အနေနဲ့ကလည်းတူညီတဲ့ဘုံကာကွယ်ရေး policy ကိုချမှတ်ဆောင်ရွက်ဖို့လိုအပ်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းတင်းလာနေထုတ်အီတလီသတင်းစာ Il Corriere della Sera နဲ့ပြုလုပ်တဲ့မင်းမြန်ခန့်အတွင်း Mr. Borrell ကပြောဆိုသွားတာပါအမေရိကန်ကတပ်ဖွဲ့ဝင်တွေအလင်းမြန်ပို့လိုက်နိုင်မယ်လို့ EU အနေနဲ့ကပိုးလေဆိပ်အနီးဝန်းကျင်မှာလုံခြုံရေးတာဝန်ယူဖို့အတွက်တပ်ဖွဲ့အင်အား 6,000 ကိုပို့နိုင်ခဲ့ခြင်းမရှိတာကြောင့်ဒီအတွေ့အကြုံကနေEU အနေနဲ့သင်ခန်းစာယူတင်ကြောင်းလည်းသူကပြောဆိုသွားပါတယ်။ Israel ကကွယ်ရေးဝန်ကြီးနဲ့ Palestine သမ္မတတို့တင်းငွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တဟာနှစ်ပေါင်းများစွာအတွင်းအဆင့်မြင့်ကောင်ဆောင်တွေပထမဆုံးတွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။ Palestine သမ္မတ Mahmoud Abbas နဲ့ Israel ကောင်ဆောင်ကြားဆက်ဆံရေးတွေလုံးဝနှိပါရပ်သွားတော့မလို့ဖြစ်နေပေမဲ့ကောင်ဆောင်တို့တွေ့ခဲ့ကြတာကိုကြည့်ရင်တော့ဆက်ဆံရေးလမ်းကြောင်းတွေပြောင်းလဲလာနိုင်ရှိတဲ့သဘောလည်းဖြစ်ပါတယ်။ Israel ဝန်ကြီးချုပ်ဟာ Benjamin Netanyahu လက်ထက်မှာ Palestine တို့အပေါ်တင်မာတဲ့မူဝါဒတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတစ်လျှောက်လုံးမှာတော့နှစ်ဖက်ဆက်ဆံရေးတွေမပြေမလည်ဖြစ်နေကြတာပါ။ Israel တို့ထိန်းချုပ်ထားတဲ့ Gaza မြစ်အနောက်ဖက်ကန်ကတမလာမြို့မှာကောင်ဆောင်နှစ်ယောက်တို့တင်းငွေတွေနေကတွေ့ဆုံခဲ့ကြောင်း Israel နိုင်စင်သတင်းစာမှာဖော်ပြထားပါတယ်။
ဩဂတ်စ်လ30ရက်တနင်္လာနေ့နောက်ဆုံးရသတင်းချင်းချုပ်ကိုနှံလောင်ပြပြပေးကြတာပါရှင်။ဒီကနေ့ညအတွက်စစ်စင်ထုတ်လုပ်ရေးမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ John Walker တို့ဖြစ်ပါတယ်။အခုချုပ်နေပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြည်ပြည်ချင်းည10နာရီကနေ17နာရီမှလည်းတချိန်ပြန်ပြီးတော့ထုတ်လင်းပေးပါတယ်။ VOA ရုပ်သံအစီအစဉ်၊ VOA Radio အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲကျေးဇူးပေးခင်ကြပါစေ။ကျမခင်ပြူထွေးပါရှင်။
This program has come